ပြေရာပရိဂဟဉာဏ်ကိုရရှိအောင်ကြိုးစားအထုံးမဲ့ဘုရားကောင်းသည်နာမရူပပရိက္ခာလို့ခေါ်ဆိုအပ်တဲ့ယုံနာကိုသိသိချင်းဝိဉ္စာယူခြင်းခေါ်တဲ့နာမရူပပရိသေတဉာဏ်ကိုရရှိပြီးဖြစ်ဖို့လိုတယ်ဒုနာမရူပပရိက္ခာယုံနာကိုသိသိချင်းနာမရူပပရိသေတဉာဏ်ဆိုတာဘယ်ခါမှပြီးတယ်လဲဒီပိဋကကိုတော့ကြွက်ပြောတာပါနော်ဒီကစီရတော့ပြောနေတာပရိဂိတမေဝဟောတိသဗ္ဗံမိနာမရူပအနဝတိတတောပရိဂိတမေဝဟောတိသိသိပြီးတယ်လို့တော့ပြောတာဝိပဿနာမရှိဘူးလို့သူပြောတာမဟုတ်ဘူးပရိဒါကစသိသိခြင်းနဲ့သိသိအစ္ဆဒကစယုံနာကိုသိသိခြင်းနဲ့သိသိတို့ကအစ္ဆဒမှာသဘာဝလက္ခဏာဆိုင်အောင်ယုံနာတွေကိုအကျဉ်းချုပ်မရှိကိုယ်စဉ်အောင်သိသိနိုင်တဲ့ရင်ယုံနာသိသိခြင်းနာမရူပပရိက္ခအလုံးစုံရပြီးပြီလို့ဒီလိုသာပြောတာပါနော်။ဒီတော့ဘုရားရှင်ကလည်းအစ္ဆဒဗိဒ္ဒရှုဖို့ညွှန်ကြားနေတယ်။အထေကရမြတ်ကလည်းအစ္ဆဒတသက်ရှုနဲ့မညံမဆိုင်ဘူးဗိဒ္ဒတသက်ရှုလို့နည်းနည်းမညံမဆိုင်ဘူးအစ္ဆဒဗိဒ္ဒနှမျိုးလုံးရှုရမယ်လို့သတ်မှတ်ချက်ပေးတယ်။ထိုပါဠိတော်နဲ့ထိုအထေကရကြီးတွေကိုတောလှန်ပြီးတော့မှအစ္ဆဒတသက်ရှိရင်လည်းကိစ္စပြီးပါတယ်လို့ဒီတိကဆရာတော်ဖွင့်ပါမလားမဖွင့်ပါဘူးဒါဒေသနာစကားကသူ့ဉာဏ်နဲ့ယူဆတတ်ဖို့လိုတယ်နော်ဟောဒီဖွင့်နေတာကပြည့်စုံပရိကဉာဏ်ပိုင်းဟောသင်္ခါရဘက်ကဉာဏ်ပိုင်းမှာဘုဒ္ဓနာဂမိနိဝိပဿနာ၉မျိုးကိုရေးထည့်ပြထားပါတယ်အထူးသဖြင့်ဘုဒ္ဓဒီဝိသုဒ္ဓိမံမှာတော့ဘုဒ္ဓနာဂမိနိဝိပဿနာ၉မျိုးမကဘူးနော်အမျိုးမျိုးတွေကိုတော်ခမျက်မျက်ရေးထည့်ပြထားတယ်အဲ့ဒီဝိဒ္ဓနာဂမိတ္တိဝိပဒနာအမျိုးမျိုးကိုရည်တွက်တဲ့အပိုင်းမှာဒီကစီရတော်ကလည်းထောက်ခံပြီးဖွင့်ထားပါတယ်။အဲ့ဒီဝိဒ္ဓနာဂမိတ္တိဝိပဒနာအမျိုးမျိုးတဲ့မှာခဏကပြောခဲ့တဲ့အစ္ဆဒခန္ဓာ၅ပါးတဲ့ဝိပဒနာရှိနေုံနဲ့လည်းမညံဘယ်လိုမှမဆိုင်ဘူး။မိဒ္ဓခန္ဓာ၅ပါးတဲ့ကိုဝိပဒနာရှိနေုံနဲ့လည်းမညံဘယ်လိုမှမဆိုင်နိုင်ဘူးဆိုတဲ့အဆုံးအဖြတ်တစ်ခုလည်းပါပြီးဖြစ်ပါတယ်နော်။သောသုံးဖြတ်ကိုထောက်ခံပြီးဒီကစီရောကဖွင့်ရတာရှိပါတယ်။ဒါကြောင့်ဒီကစီရောဒီအစ္ဆဒတလူရင်းဖြစ်တဲ့အစ္ဆဒဝိပဿနာရှိယုံနဲ့မညာဖွင့်တဲ့စိတ်တယ်လို့ပြောနေတာမဟုတ်ဘူးလို့သဘောပေါက်နော်။ကဲအစ္ဆဒပိဋကနှစ်ဌာနရှုပြီးတဲ့အချိန်ခါကျတော့မှမြတ်စွာဘုရားကသမုဒိယဓမ္မနုပါတိဝါကာယသမေဝိဟရတိဝရဓမ္မနုပါတိဝါကာယသမေဝိဟရတိသမုဒယဝယဓမ္မဒုက္ခတိဝါကာယသမေဝိဟရတိဒီလိုဟောတာနော်ဟမ်ဓမ္မနော်သမုဒယဓမ္မနုပါတိဝါဓမ္မေတုဝိဟရတိဝယဓမ္မနုပါတိဝါဓမ္မေတုဝိဟရတိသမုဒယဝယဓမ္မဒုက္ခတိဝါဓမ္မေတုဝိဟရတိသမုဒယဓမ္မနုပါတိဝါဓမ္မေတုဓမ္မေတုဓမ္မသဘောတရားတို့၌ဝါယုံနာဓမ္မသင်္ခါရတရားစုတို့၌ဓမ္မေတ္တိဝရဏဓမ္မတို့၌ဝါယုံနာဓမ္မသင်္ခါရတရားစုတို့၌နိဝရဏဥဆောင်နေတဲ့ယုံနာဓမ္မသင်္ခါရပါနော်သမုဒယဓမ္မလူပတိဝဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောကိုအဖန်မှန်အထက်တရှုနေရှိသည့်ဖြစ်ရမူလေဝိဟရတိနေလေဤဓမ္မေတ္တိနိဝရဏဓမ္မတို့၌ဝါနိဝရဏဓမ္မဥဆောင်နေတဲ့ယုံနာဓမ္မသင်္ခါရတရားစုတို့၌ဝေယဓမ္မနုပါတိဝါချုပ်ကြောင်းသဘောနှင့်ချုပ်ခြင်းသဘောကိုအဖမ်းမအထဒံရှုနေရှိသည့်ဖြစ်၍မူလီဝိဟရတိနေလေ၏ဓမ္မေတုနိဝရဏဓမ္မတို့၌ဝါယုံနာဓမ္မသင်္ခါရတရားစုတို့၌သမုဒယဝေယဓမ္မနုပါတိဝါဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောကျုံကြောင့်သဘောနှင့်ကျုံခြင်းသဘောကိုအဖန်မှန်အထက်တရှိလေရှိသည်ဖြစ်၍မူလီဝိဟရတိနေလေ၏ဒီပိုင်ခေါ်ထားပြီယုံတိနန္ဒီအစ္ဆဒဗိဒ္ဓနှစ်ဌာနသိသိပြီးတဲ့သူတော်ကောင်းကအဝိဇ္ဇာတနာဥပါဒသင်္ခါရကံအစရှိတဲ့အကြောင်းတရားဒီထင်းရှားဖြင့်အကျိုးကျိုးဒီနန္ဒီထင်းရှားဖြစ်ပုံအဝိဇ္ဇာတနာဥပါဒသင်္ခါရကံအစရှိတဲ့အကြောင်းတရားဒီချုပ်ကြီးသွားရင်အကျိုးကျိုးဒီနန္ဒီချုပ်ကြီးပုံကိုမြင်အောင်ရှုဖို့အကြောင်းကျဉ်းအလုံးစုံရဲ့အနိစ္စတဘောဒုက္ခတဘောအနတ္တတဘောတွေကိုလည်းဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးသန်းတစ်လက်စီတင်းပြီးဝိပဿနာရှုဖို့ဖျားရှင်ညွှန်ကြားပြီနော်ဒီညွှန်ကြားတဲ့အပိုင်းမှာတော့ပြင်းပြပရိက္ခဉာဏ်နမတနာဉာဏ်ဥဒိယပြဉာဏ်ဒီဉာဏ်သုံးပါးကိုပေါင်းစုပြီးဖျားဒီပိုင်းမှာဟောနေတယ်နော် ဟောလိုက်တဲ့အချိန်ကကျတော့အဝိဇ္ဇာတနာဥပါဒသင်္ခါရကံအစရှိတဲ့အကြောင်းတရားတွေလို့ပြောရတာကဒီနိဗ္ဗာန်ဘိန်းကတော့သူကအကုသိုလ်တရားနိဗ္ဗာန်တွေသင်္ဆန်းရှိနေရှိတဲ့နိဗ္ဗာန်ကိုသိရမယ်ဆိုတော့အကုသိုလ်တရားနိဗ္ဗာန်တွေသင်္ဆန်းမဖြစ်ရင်လည်းမရှိရင်လည်းမရှိတာကိုသိရမယ်ဆိုတော့သူကကုသိုလ်အပြင်ကတရားတွေဖြစ်ခဲ့နော်အဲ့ဒီမှာအဝိဇ္ဇာတနာဥပါဒသင်္ခါရကံစတဲ့အကြောင်းတရားတွေကြောင့်ဒီကုသိုလ်အကုသိုလ်တွေကဖြစ်သလားလို့မေးတော့မဟုတ်ပြန်ဘူးနော်ဝိဇ္ဇာတနာဥပါဒသင်္ခါရကံဆိုတဲ့ဒီအကြောင်းတရားတွေကဝိဘက်ယုတ်တိနန္ဒီကိုသာဖြစ်စေနိုင်တဲ့စွမ်းအားရှိဒီကုသိုလ်ကအကုသိုလ်ကံအကြောင်းရင်းတွေကိုလည်းတဆင့်တက်ပြီးရှုရတော့နော်ဒါကြောင့်သမုဒယဝေယပဏိဒါသုဘနိမိတ်တာအသုဘနိမိတ်တာတိတို့အာယောနိသောမနတိကာရယောနိသောမနတိကာရဝတိနဝိဉ္စသုနိဝရဏေသုဟုတ်တာနိယနာနိဟရိတဘာဒီလိုအထက်ကရကဖွင့်ဒုက္ခနမိတ်အတုပနမိတ်ဒုက္ခဖြစ်လို့တဲ့အာယုံအတုပဖြစ်တဲ့အာယုံဤရှိထိုအာယုံဤပေါ်၌ယောနိသောမနတိကာရဖြစ်ခြင်းဒုက္ခပဲဖြစ်ဖြစ်အတုပပဲဖြစ်ဖြစ်ကုသိုလ်သောဆုံးထိုအာယုံဤပေါ်၌အာယောနိသောမနတိကာရနိမလမ္မနှလုံးမသွင်းတတ်ဘူးနှလုံးသွင်းမှားနေပြီရှုတော့မှားနေပြီဆိုရင်တော့အကုသိုလ်သောဆိုရင်ဆိုရင်အဲ့ဒီအာယောနိသောမနတိကာရဆိုတဲ့အကြောင်းတရားကိုလည်းဟုတ်တယ်မှသာသိအောင်ရှုပါဒါကဥစဉ်တို့ကုသိုလ်တရားတွေအနိကဆုံးအကြောင်းကယောနိသောမနတိကာရအကုသိုလ်တရားတွေအနိကဆုံးအကြောင်းကအာယောနိသောမနတိကာရအနိကဆုံးအကြောင်းကိုသာပြောတယ်ဒီကုသိုလ်တရားအကုသိုလ်တရားတွေမှာအများနဲ့ဆက်ဆံနေတဲ့တခြားအကြောင်းတွေလည်းရှိတယ်မြယာဝုထုရောက်ရှိခြင်းနိဗ္ဗာန်ဖြစ်လောက်တဲ့သို့မဟုတ်အကုသိုလ်ဖြစ်လောက်တဲ့အာယောသို့မဟုတ်ကုသိုလ်ဖြစ်လောက်တဲ့အာယောသင်္ချာရှိခြင်းရှင်မေဖတ်တာအစရှိတဲ့သစ္စာတိတ္တိရဲ့ကျေးဇူးပြုမှုရှိခြင်းဆိုပြီးတော့ပြန်တဲ့ဆံရဝိထုအာယုံဖတ်တာအစရှိတဲ့အကြောင်းတရားတွေလည်းရှိတယ်။ဒီသောကာရအမိရနေတဲ့ခန္ဓာ၅ပါးရှိတဲ့ဘဝတည်တန်တန်ပေါ့နော်။မိယာဝိထုရောမရှိခင်ဒီကုသိုလ်တရားအကုသိုလ်တရားတွေဖြစ်နိုင်တဲ့စွမ်းအားမရှိဘူး။မိယာဝိထုရောတည်ကြောင့်ဒီကုသိုလ်တရားအကုသိုလ်တရားတွေဖြစ်နေပုံကိုလည်းမြင်အောင်ရှိပါမယ်။ကုသိုလ်ဖြစ်လောက်တဲ့အာယုံအကုသိုလ်ဖြစ်လောက်တဲ့အာယုံဆိုတာကယက်တီပြီးယေစုပြုရမယ်အာရမဏဝိဇ္ဇာတ္တိနဲ့ယေစုပြုပေးနေရမယ်အာယုံကုသိုလ်ဖြစ်လောက်တဲ့အာယုံအကုသိုလ်ဖြစ်လောက်တဲ့အာယုံကသင်္ချာမရှိရင်ဒီကုသိုလ်တရားအကုသိုလ်တရားမဖြစ်နိုင်ဒီတော့ခုနကကာမိသန္တနိဝရဏတခုခေါ်ပြီးသူတခုတည်းဖြစ်နိုင်တယ်ဆိုတာမရှိရှင်မဲ့စေစရိတိကဝိုင်းပြီးယေစုပြုဖို့ဆိုတာရှိဒါကိုဖတ်တာဆိုပြီးဘုရားဥတည်ပြီးခေါ်လိုက်တယ်နော်အဲဒီဝိထုအာယုံဖတ်တာဆိုတဲ့ဒီအကြောင်းတွေကတော့ကုသိုလ်အာလုံအကုသိုလ်အာလုံနန္တရားအာလုံနဲ့ဆက်ဆံနေတဲ့အကြောင်းတွေဖြစ်ခြင်းကြောင့်သူဆက်ဆံတဲ့အကြောင်းကိုချက်ပြီးမပြောဘဲထူးခြားနေတဲ့ယောနိတော်မနတိကာရနဲ့အာယောနိတော်မနတိကာရကိုသာကွတ်ပြောခြင်းဖြစ်တယ်နော်ဒီတော့ဒီဘက်မှာကုသိုလ်တရားအကုသိုလ်တရားတွေဒီရှေ့ကဘိက္ခန္တောရဝဇ္ဇံတို့မနောဒရဝဇန်တို့ခေါ်ထုတ်အပ်တဲ့အောဇံအမိရတဲ့ကရိယာစိတ်တွေမပါဘဲနဲ့လည်းဖြစ်နိုင်တဲ့ဆိုတာမရှိဘူး။အဲဒီယူပါယုံကအာယုံယူပြီးဖြစ်ပေါ်ရမယ်။ကုသိုလ်သောအကုသိုလ်သောဖြစ်ခဲ့မယ်ဆိုရင်ပေါ့။ရှေ့ကပိသဒရဝဇန်သကုဝိညာဉ်တမရိစံနရိနဝုထောခေါ်တဲ့ဒီဝိဘက်ကရိယာစိတ်တွေမပါဘဲနဲ့လည်းဖြစ်နိုင်တဲ့ဆိုတာမရှိခင်ဘူး။မရှိတဲ့အခါကျတော့ယောဂီတော်ကောင်းကဒီကုသိုလ်အကုသိုလ်လေးကိုကွက်ပြီးရှိုံနဲ့ကိစ္စမပြီးဘူး။ကနပြုအောင်အတုံးခဲတွေပြုအောင်ရှိရမှာဖြစ်တော့နော်နာအစဉ်တန်းအတုံးခဲနာအုပ်စုအတုံးခဲနာကိစ္စလုပ်ငန်းအတုံးခဲခေါ်တဲ့တန်တိကနသုမကနကိစ္စကနတွေကိုတလုံးစီတလုံးစီညာနဲ့ဖြုတ်ခွဲဖြည့်ဆည်းပြီးရှိရမယ်လုပ်ငန်းခွင်ဖြစ်တော့ကနပြုရင်းကိုဥစားပေးပြီးတော့ဒီဝိသိအလိုက်အာရဏဒွါရအလိုက်နန္တရတွေကိုဆက်လက်သိစီရမှာဖြစ်သိစီတဲ့အပိုင်းမှာဒီပြေသဒွါရဝိသိတွေမှာဟောထောရဲ့ဆုံးဖြတ်ချက်မနောဒရဝိသိတွေမှာမနောဒရဝဇ္ဇံရဲ့အဆုံးဖြတ်ချက်ဆုံးဖြတ်ချက်ကယောနိသောမနတိကာရဖြစ်ခဲ့မယ်ဆိုရင်ယောနိသောမနတိကာရဆိုတာကယုတ်တရားလို့နှလုံးသွင်းမယ်နန္တရားလို့နှလုံးသွင်းမယ်ယုတ်တရားစုဘုံနန္တရားစုဘုံလို့နှလုံးသွင်းမယ်အကြောင်းတရားစုဘုံဇောတရားစုဘုံလို့နှလုံးသွင်းမယ်အနေစတရားစုဘုံဒုက္ခတရားစုဘုံအနတ္တတရားစုဘုံအတုပတရားစုဘုံလို့နှလုံးသွင်းမယ်မှန်နေတယ်အဲဒီလိုယောနိသောမနတိကာရဖြစ်ခဲ့ရင်ကုသိုလ်ဇောတွေဆို ငါတို့ကယောက်ျားမိမပုဂ္ဂိုလ်တည်းလူနောက်ပြမအနေနဲ့နှလုံးသွင်းမယ်။လိစ္ဆဒုက္ခအတ္တဒုက္ခလို့နှလုံးသွင်းတယ်။အဲဒီလိုပုဂ္ဂိုလ်တည်းကအတ္တအနေနဲ့နှလုံးသွင်းနေမယ်။လိစ္ဆဒုက္ခအနေနဲ့နှလုံးသွင်းရင်ဒုက္ခလှတဲ့အဆိုပြီးနှလုံးသွင်းနေမယ်ဆိုရင်တော့အာယောနိတော်မနတိကာရရင်ဖြစ်နေပြီ။ရှုတော့နေမှန်းနေပြီ။မှန်းနေတဲ့အတ္တနောက်ကအကုသိုလ်ဇောရင်ဇောလိမ့်မယ်နော်။အဲ့ဒီအကြောင်းကြားတဲ့ကဟိုတိုင်းမှဆိုသိအောင်သိစည်းဖို့ဒီမှာဘုရားရှင်ကညွှန်ကြားနေတယ်။ညွှန်ကြားလိုက်တဲ့အချိန်ကကြတော့ဒီကုသိုလ်ဆိုအကုသိုလ်ဆိုတဲ့ကိုဗရဏန်ထပ်ပြီးတော့အကြောင်းကျိုးသိစည်းတဲ့အပိုင်းမှာဒီကုသိုလ်ဆိုအကုသိုလ်ဆိုများပြီ။ရှင်းပိုင်းကခုနကဝိဘက်ကရိယာစိတ်တည်းမပါပဲ။နောက်ပိုင်းမှာအင်းအပ်ပြီးကရင်နဲ့တရားယုံမပါပဲနဲ့ဖြစ်နေတဲ့ဆွမ်းအားမရှိကြဘူး။ဒါကြောင့်ရှင်းပိုင်းမှာတည်ရှိနေတဲ့ဝိဘက်ကရိယာရောရဲ့ရှိမှတည်ရှိနေတဲ့ဝိပဿနာစိတ်တွေအကြောင်းကြားတွေကိုလည်းသိအောင်ဆက်လက်ပြီးသိစီရမယ်။ဘာဖြစ်လို့လဲ။ပရမတ္ထတရားဆိုတာကျင့်ကြံလို့မရစကောင်း။ကျင့်ကြံပြီးမထားကောင်း။ဝိပဿနာညာဖြင့်ကျင့်ကြံရမယ်လုပ်ငန်းခွင်အတွင်းမှာတည်ရှိနေတဲ့တရားမှန်တော့အလုံးစုပါမှာဖြစ်တယ်နော်။ဒါကြောင့်အဲ့ဒီသမုဒယဓမ္မနုပါတိဘိုင်းမှာအတိတ်ကအဝိဇ္ဇာတဏဥပါဒံသင်္ခါရကံအစရှိတဲ့အကြောင်းကျတဲ့သင်္ချောက်ဖြင့်အကျိုးရုပ်တည်နန္ဒီသင်္ချောက်ဖြစ်ပေါ်အပိန်းကိုလည်းရှုရမယ်။ဒါကဝိပတ်ယုတ်နံနဲ့ဆိုင်တယ်။ဘိသုဘာမှာဆိုလို့ရှိရင်လည်းယုတ်တရားတွေမှာဆိုရင်စေဥဒုအာဟာရခေါ်တဲ့အကြောင်းတရားကြောင့်သင်္ချောက်ဖြစ်ပေါ်နန္ဒီအပိန်းကြည့်လိုက်ရင်ဝိတုအာယုံဖတ်တာယောနိသောမနတိကာရသို့မဟုတ်အာယောနိသောမနတိကာရအစရှိတဲ့အကြောင်းကျတဲ့ကြောင့်ယုတ်တည်နံနဲ့သင်္ချောက်ဖြစ်ပုံတွေကိုမြင်အောင်ရှုရမယ်။အဲ့ဒီအပိန်းကိုဖျက်ခြင်းကခြုံငုံပြီးတော့နော်သမုဒယဓမ္မနုပါတိဝါဓမ္မေတုဝိဟရတိဝယဓမ္မနုပါတိဝါဓမ္မေတုဝိဟရတိသမုဒယဝယဓမ္မနုပါတိဝါဓမ္မေတုဝိဟရတိဒီလိုဟောနေနော်ဓမ္မေတုနိဗ္ဗာန်ဓမ္မတို့၌ဝါယုံနာဓမ္မသင်္ခါရတရားစုတို့၌သမုဒယဓမ္မနုပါတိဝါဖြစ်ကြောင်းသောဘောဖြင့်ဖြစ်ခြင်းတဘောကိုအခမ်းမအထက်တရှိလေးရှိသည့်ဖြစ်ပေမူလီဝိဟရတိနေလေ၏ဝိဘေနံတရားတွေအတွက်ဝက်ွက်ပြီးပြောမယ်ဆိုရင်ပေါ့နော်ဖြစ်ကြောင်းသဘောနဲ့ဖြစ်ခြင်းသဘောရှိတယ်ဆိုတာကဥပမာမတိတန်ဒီခန္ဓာ၅ပါးမှာအကျိုးဝင်နေတဲ့ရူပခန္ဓာပဲဆိုကြဆိုကမ္မဇယုတ်တယ်နော်လူသားတွေအတွက်ဝက်ွက်ပြီးပြောရင်တော့အမိဝန္ဒပရိသန္ဒီကလယေကြည်တိဇခိုက်အချိန်လေးမှာကာယဓာတ္တကကလဘာဝဓာတ္တကကလဟရိယဓာတ္တကကလဆိုပြီးယုတ်ကလအမျိုးအစား၃မျိုးယုတ်မျိုးအစား30ဆက်ဖြစ်ပြီးဒုရယုံမျိုးစား30ဒီအဝိဇ္ဇာတဏဥပါဒသင်္ခါရကံလို့ခေါ်ဆိုအပ်တဲ့အတိတ်ကပြုစုပြုထောင်ထားတဲ့အကြောင်းတရားတွေကြောင့်သင်္ချာဖြစ်လာရတာဖြစ်တော့အဲဒီဖြစ်မှုကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒီစုခက်ကိုရှုဖို့ဘုရားရှိခိုးညွန်ကြားကြောင့်အထက်ကရများကအထက်ထပ်ဖွင့်ထားတယ်အဝိဇ္ဇာသမုဒယရူပသမုဒယတဏသမုဒယရူပသမုဒယကာမသမုဒယရူပသမုဒယအာဟာရသမုဒယရူပသမုဒယနိဗ္ဗာတိလက္ခဏာ၅ချက်ပေါ့နော်ဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကမ္မဇယုတ်တို့ဤဖြစ်ခြင်းသဘောစိတ်ဖြစ်ခြင်းကြောင့်စိရိသယုတ်ဖြစ်ဤစိရိသယုတ်တို့ဤဖြစ်ခြင်းသဘောဥတုဖြစ်ခြင်းကြောင့်ဥရိသယုတ်ဖြစ်ဥရိသယုတ်တို့ဤဖြစ်ခြင်းသဘောအာရဖြစ်ခြင်းကြောင့်အာရဇယုတ်ဖြစ်အာရဇယုတ်တို့ဤဖြစ်ခြင်းသဘောဆိုပြီးဒီလိုအဖြစ်တည်းရှုဖို့ဘုရားရှင်ဆင်ကြတယ်အချုပ်တည်းကြတော့လေအဝိဇ္ဇာနိရောဓရူပနိရောဓောစသည်ဖြင့်ဟောထားတယ်နော်ဒါကြောင့်အဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချို့ဤတဏှာချုပ်ခြင်းကြောင့်ယုတ်ချို့ဤဥပါဒံချုပ်ခြင်းကြောင့်ယုတ်ချို့ဤသင်္ခါရချုပ်ခြင်းကြောင့်ယုတ်ချို့ဤကံချုပ်ခြင်းကြောင့်ယုတ်ချို့ဤကမ္မဇယုတ်တို့ဤချုပ်ခြင်းသဘောသိဉ္ချုံခြင်းကြောင့်စိရိသယုတ်ချုပ်ဤစိရိသယုတ်ဤချုပ်ခြင်းသဘောဥတုချုပ်ခြင်းကြောင့်ဥရိသယုတ်ချုပ်ဤဥရိသယုတ်ဤချုပ်ခြင်းသဘောအာရံချုပ်ခြင်းကြောင့်အာရံသယုတ်ချုပ်ဤအာရံသယုတ်တို့ဤချုပ်ခြင်းသဘောဒီလိုအချုပ်တည်းတည်းရှိဖို့လေဘုရားရှင်ညွှန်ကြားဖြင်းမှုနဲ့ချုပ်မှုတွဲပြီးတော့လေဝိဇာဖြင်းခြင်းကြောင့်ယုတ်ဖြစ်ဤအဝိဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤအဝိဇာလည်းဖြစ်ဖြစ်အနိစ္စယုတ်လည်းဖြစ်ဖြစ်အနိစ္စဒီလိုရှိဖို့လေညွှန်ကြားနော်တဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်တဏှာချုပ်ခြင်းကြောင့်ယုတ်ချုပ်ဤတဏှာလည်းဖြစ်ပြအနိစ္စယုတ်လည်းဖြစ်ပြအနိစ္စသတ္တဖြစ်ဒီလိုလက္ခဏာရင်သုံးတန်တင်ပြီးတော့ဖြစ်ချုပ်ကိုလည်းတွဲရှုဖို့ဖြစ်ခြင်းညွှန်ကြားနေတယ်အဲ့ဒီညွှန်ကြားချက်အရအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေထင်ရှားဖြစ်ခြင်းကြောင့်ယုတ်တည်နန္ဒီထင်ရှားဖြစ်ပုံကိုယောဂီကမြင်အောင်ရှုရတော့မယ်ဆိုတော့ခဏခဏလည်းပြောနေပါတယ်နော်အသိယောဂီများငဲ့ပြီးတော့နဗုဒ္ဓမံအနေနဲ့ပြောရမယ်ဆိုရင်ပေါ့ ဘဲကန်ကြောင့်ဒီဘက်မှာရုပ်တည်နေနေဖြစ်နေတယ်ပြန်ပြောင်းပြီးစဉ်းစားကြည့်ပါနော်အတိတ်ကပြုစုပြုထောင်ခဲ့တဲ့ကံကြောင့်ဒီဘက်မှာရုပ်နာကလာဖြစ်တယ်အကြေအတိတ်ကပြုစုပြုထောင်ခဲ့တဲ့ကံကြောင့်သို့မဟုတ်အဝိဇ္ဇာတဏှာဥပါဒံချန်ရံထားတဲ့သင်္ခါရကံကြောင့်ဒီဘက်မှာရုပ်နာကလာဖြစ်တယ်အဲ့ဒီဖြစ်တယ်ဆိုတာကိုလက်မခံနှံရင်တော့ဒီကကြီးတွေကံကံရဲ့အကျိုးဆိုတာရှိပါအောင်မလားရှိတော့နော်ကံကံရဲ့အကျိုးသင်္ချာမရှိတော့ဘူးဆိုရင်ဒီကကြီးတွေကောင်းမှုကုသိုလ်ဒီဘဝမှာထပ်ပြီးပြုလုပ်နေဖို့လိုသေးလားမလိုတော့ကံကံရဲ့အကျိုးကိုပယ်ထားပြီဆိုရင်တော့ကောင်းတာတွေလုပ်နေဖို့လည်းမလိုတော့ဘူးမကောင်းတာတွေကိုရှောင်ကျဉ်နေဖို့လည်းမလိုတော့ဘူးကောင်းတာပြုလုပ်ခြင်းဒီဟုသောအကြောင်းကြောင့်ကောင်းကျိုးမရဘူးမကောင်းတာတွေပြုလုပ်ခြင်းဒီဟုသောအကြောင်းကြောင့်လည်းမကောင်းကျိုးမရတော့ဘူးဆိုရင်မန္တရာကြီးမှာလွတ်လွတ်လပ်လပ်ကြီးတွေးနိုင်တယ်ခေါ်နိုင်တယ်လှုပ်နိုင်တယ်ပြောနိုင်တယ်ဒီအဓိပ္ပာယ်တွေထွက်မသွားဘူးလားထွက်သွားပြီဒါကြောင့်ကံကံရဲ့အကျိုးကိုလက်ခံနိုင်တဲ့စွမ်းအားလေးရှိလာဖို့တော့လိုတာတယ်ဝိဇ္ဇာပရိက္ခဉာဏ်မင်းကနေစပြီးဒီစွမ်းအားကိုမြင်အောင်ကြည့်ရတော့နော်ဒီတော့အတိတ်ကပြုစုပြုထောင်ခဲ့တဲ့ဝိဇ္ဇာတဏှာဥပါဒံသင်္ခါရကံကြောင့်ဒီဘဝမှာရုပ်တည်နာနေဖြစ်တာကိုမြင်အောင်ရှုရမယ်ဆိုတော့ဘယ်ဘုံဘယ်ပန်းဘယ်နည်းနဲ့အပြင်ရှုရမလဲလို့မေးစရာရှိတယ်နော်ရှုနည်းစနစ်တွေတော့ဒီသတိပ္ပန္နသုတ်သမဘအကျဉ်းကျော်များများပြောခဲ့ပြီးဖြစ်ပါတယ်နော်မနာဘူးသေးတဲ့သူတော်ကောင်းများအတွက်ထပ်မံပြီးပြောရရင်တော့ပိဿုပံအိဇ္ဇတဘိဒ္ဒနထာနတုနရုပ်တည်နာနေကိုပြန်ပြီးတော့သိသိရသိသိပြီးတဲ့အချိန်ခါကျတော့ပိဿသမုပ္ပါရှုခွက်လေနီသုံးဖို့ငါးနီးရှိတဲ့အ ਨੇ ကနော်ဟောပုဗ္ဗေနိဝါဒတို့သည်အဘိညာဉ်ပိုင်းမှာလာရှိတဲ့စနစ်ကိုနှိမ့်ပြီးတော့ပိဿုပံလက်ရှိရုပ်နာနေကိုသိသိပြီးတဲ့အခါအနိစ္စသောအရိယဘုံမှာဖြစ်ခဲ့တဲ့ရုပ်တည်နာနေကိုတစ်ခါပြန်သိစီရတရားမထိုင်မီတရားမဆူတောင်းနေတဲ့ရုပ်နာပေါ့နော်ဗဟိတလည်းသဘောထားပြီးတို့ရုပ်နာကိုပြန်ပြီးလေးအောင်ကြီးစွာနဲ့ထုတ်ဆက်ရတယ်ဆိုင်နေလို့ဒီဗျာမဆူတောင်းနေတဲ့ပုံပေါ်ရင်အဲ့ဒီမှာဒါလေးပါးဆက်ရုပ်နာခွဲဆူတောင်းနေတဲ့စိတ်အစဉ်နံတရားလေးတွေကိုပြန်သိစီရတယ်ထိုနံတရားတို့ရဲ့မြေယဝုဒ္ဓရုပ်တွေကိုလည်းခြုံငုံပြီး6ဌာန42ခုတတ်တာခြုံငုံပြီးသိစီရတယ်နော်အဲ့ဒီယုတ်တဲ့နံတရားတွေကိုဒီစတဲ့စအတိတ်ဘက်ကိုတားဆိုပြီးသိသိသွားရတယ်။သိသိသွားလိုက်တဲ့အချိန်ကမှတော့ပြိတ္တန်ဒီကလရင်းကြီးတိုင်အောင်ယုတ်တဲ့နံတွေကိုသိသိရတယ်။သိသိပြီးတော့ဟိုဘက်ကိုဒီယုတ်ဒီနံတွေဘယ်လိုအကြောင်းတရားကြောင့်ထင်ရှားဖြစ်ပေါ်လာရပါလဲလို့သိကျင်တဲ့စိတ်ဖြင့်ဟိုဘက်ကိုလှမ်းမြှောက်ပြီးတစ်ခါထုတ်ကြည့်လိုက်တော့နော်။ရေပုံရတတော်ခံများများယောဂီတွေမှာတော့သိနေတဲ့ဟိုဘက်ဘဝမှာသိနေတဲ့ပုံအများအပြားပေါ်တဲ့တချို့တော့ဒီသေးတဲ့ပုံစမတွေ့ဘူးမိမိပြုစုပြုထောင်ခဲ့တဲ့ကံအာယုံကိုမြတ်သောအပြင်တော့သူတွေ့တတ်တယ်နော်သေးနေတဲ့ပုံတွေ့ခဲ့ရင်လည်းသေးတဲ့ပုံမှာတလေးပါဆက်လိုက်တကယ်သေးပြီဆိုရင်တော့သူအလောင်းကောင်ကဥဒ္ဒဇရုပ်ပဲရှိတယ်နော်အဲ့ဒီဥဒ္ဒဇရုပ်တွေကိုတက်ဖက်ပြီးအဲ့ဒီရုပ်ကအစဉ်ရုပ်တရားအစဉ်ကိုရှေ့တိုးပြီးနည်းနည်းလေးကြည့်လိုက်ရင်မသေးခင်လေးပုံရုပ်နာကိုသွားတွေ့လိုက်တယ်နော်မနေ့ကရုပ်နာကိုတွေ့ပြီဆိုလို့ရှိရင်အဲ့ဒီခရိယဝတ္ထုမှာရှိတဲ့54မျိုးသောရုပ်ကိုပရဏဥဒေပြီးတော့သိသိရတယ်သိသိလိုက်တဲ့အချိန်ကမှခရိယဝတ္ထုရုပ်ကိုမိအောင်ဖတ်နိုင်ရင်ခရိယဝတ္ထုရုပ်ကိုမိတွေ့ပြီးဖြစ်ပေါ်နေတဲ့အင်းရှင်ဘုံဝင်စိတ်ကိုသွားတွေ့တယ်ဘုံဝင်မနောအကြည့်တက်ကလေးနော်အဲ့ဒီဘုံဝင်မနောအကြည့်တက်ကလေးကိုမိပြီဆိုရင်တော့ဒီဘုံဝင်မနောအကြည့်လေးကိုရှေ့တွေ့ကြည့်လိုက်နောက်ဆုံးကြည့်လိုက်ကြည့်ရတယ်ဘာကြောင့်လဲဒီဘုံဝင်မနောအကြည့်ကိုအစွန့်ပြုတ်ပြီးတော့ဝိသိစိတ်တွေကဖြစ်ကြတယ်ဘဝမနောကြည်ကိုဆွံ့ပြုပြီးဝိသိစိတ်တွေဖြစ်တဲ့အပိုင်းမှာဒီဝိသိစိတ်တွေရဲ့အာယုံပေါ့အထူးသဖြင့်သင်္ကန်ဤကာလမရဏသာနအခါမှာကံသုံးဖို့ကမ္မနမိတ်သုံးဖို့ဂတိနမိတ်ဆိုတဲ့အာယုံသုံးမျိုးတစ်မျိုးမျိုးထင်နေတယ်အဲ့ဒီကံကမ္မနမိတ်ဂတိနမိတ်ခေါ်တဲ့ဒီအာယုံသုံးမျိုးတစ်မျိုးမျိုးထင်တာဖြစ်တော့ဒီအာယုံသုံးမျိုးဒီဘယ်မှာလာထင်လဲလို့မေးတော့ဒီအင်းရှင်ဘဝမနောအကြည့်မှာလာပြီးထင်တယ်အကျိုးပေးတဲ့ကံကိုရှာဖွေတဲ့သောချက်တစ်ခုဖြစ်တဲ့ဒီနမိတ်နော်အဲ့တော့ကံအာယုံထင်မြင်လဲထင်မယ်ကံမနမိတ်အာယုံထင်မြင်လဲထင်မယ်ဂတိနမိတ်အာယုံထင်မြင်လဲထင်မယ်နော်ဒီတော့ဒီနေရာမှာယောဂီတဦးကိုနည်းနည်းလေးစံထားပြီးပြောနော်အဲ့ဒီအတိတ်ဘဝကိုသူကလှမ်းမြှောက်ပြီးအစိုက်ခိုင်းလိုက်တဲ့အချိန်ခါမှာသူကဘာတော့တွေ့လဲဆိုတော့အနတ္တဘဝတစ်ခုတော့တွေ့လိုက်မသိခင်နော်ဒီကနေ့ဒီအနတ္တဘဝရဲ့ဝေမနောအကြည့်ကိုပြန်ပြီးတော့နော်အစိုက်ခဲလိုက်တဲ့အချိန်ခံကြတော့ဘာအာယုံပေါ်နေလဲဆိုတော့ယဟန်တော်တစ်ပါးပေါ့နော် သူစိတ်ထဲမှာတော့ဒီယဟန်တော်ကိုယဟန်တော်မထေလို့သူကတော့ယုံကြည်ချက်ရှိနေတယ်နော်အဲ့ဒီယဟန်တော်တပတ်ကိုသူအရှိခိုးပူဇော်တယ်ရှင်ခိုးပူဇော်ပြီးတဲ့အချိန်ခါကျတော့ဘာစုတောင်းတယ်ဆိုတော့သူရဲ့ဘွေမနှောက်ကြီးမှာစက်ပြီးရှင်းသူနောက်ဆုံးကြည့်လို့ကြည့်ခိုင်းတယ်နော်ထင်တာကတော့နော်ယဟန်တော်တပတ်ကိုရှင်ခိုးနေတဲ့ကံအာယုံမထင်တဲ့သေကဏိကလာမှာဒါပေမဲ့အဲ့ဒီကံအာယုံထင်တဲ့အချိန်ခါမှာဒီနမိတ်ဒီနောက်ဆုံးမရဏတဏ္ဍသောအခါမှာထင်နေတာဖြစ်တော့အဲ့ဒီယဟန်တော်တပါးကိုရှ िख ုနေတဲ့ပုံမှာပြောင်းပြီးတော့ဓလေးပါဆက်ရုံထံပြန်ခွဲပြရတယ်။ဒီကနေ့မှဒီအသက်တပံပြန်ပြီးတော့ယဟန်တော်ကိုရှ िख ုတဲ့အနေနဲ့ကံအယုံကထင်လာတာ။နော်အဘိနဝကရဏဝတိနာဆိုပြီးအပြိမတ်သင်္ခအကြံများမှာပြောနေတယ်နော်။တစ်ချိန်လုံးကယဟန်တော်ကိုရှ िख ုပူဇော်ခဲ့တာပဲ။ဒါပေမဲ့ဒီကံကအကျိုးပေးလို့မဲ့ဆိုတဲ့အခါဒီကနေ့ကာလမှာဒီယဟန်တော်ကိုပဲအသက်တပံပြန်ပြီးရှ िख ိုးတဲ့အနေထားအဖြစ်ပြန်ပေါ်နေခြင်းဖြစ်တယ်ကံအာယုံပဲနော်အသက်တပံပြုတဲ့အနေနဲ့ပေါ်လာတဲ့ဒီကံအာယုံမှာခုနကကံပြုစဉ်အချိန်ခါကတင်းရှိခဲ့တဲ့ယုံနာကိုတစ်ဖြင့်ပြန်သိစီရတယ်ကံပြုစဉ်ကံစရကယဟန်တော်ကိုရှ िख ိုးနေတဲ့ကံပဲရှ िख ိုးနေတဲ့ဒီပုံမှာပေါ့ဒါနားလည်လို့ပြန်ပြောလိုက်နော်ရှ िख ိုးနေတဲ့ပုံကိုဓလေးပါဆက်ပြီးယုံနာပြန်ခွဲကြည့်ရဘဝေမနောကြည့်ကိုဆက်ပြီးတော့ရှင်တို့နောက်ဆုံးကြည့်လိုက်တဲ့အချိန်ကမှဘွေမနောအကြီးရဲ့ဈာထဲမှာဖြစ်ပေါ်နေတဲ့ဒီဝိသိစိတ်အစဉ်လေးတွေကိုသွားကြည့်။ယဟန်တော်အယုဒိသရှင်ခုနေတဲ့ဒီကမှဆံဆံထက်တဲ့အဝိဇ္ဇာတဏဥပါဒံကိုလှမ်းပြီးရှာဖွေခိုင်းခြင်းသာဖြစ်တယ်။အဝိဇ္ဇာတဏဥပါဒံသင်္ခါရကံခေါ်တဲ့အဝိဇ္ဇာတဏဥပါဒံလို့ခေါ်ဆိုအပ်တဲ့ဒီကိလေသာဟုအစိုးတဲ့အစိတ္တမပါခဲ့ရင်ဒီကံဒီအကျိုးပေးနိုင်တဲ့ဆိုတာမရှိဘူး။ဒီအစုံနဲ့အစိတ်တက်ကိုအရင်ကြည့်ခိုင်းတာပဲကြည့်လိုက်တဲ့အချိန်ကကြတော့သူကဘာစုတောင်းတယ်နတ်တော်ဘောလည်းဖြစ်တယ်နော်ညာတော်တစ်ပါးလည်းရှင်းခိုးနေဒီလိုဆိုရင်တကယ်ကြီးဒီသူဘာစုတောင်းမယ်လို့စိတ်ထဲထင်တယ်ဟမ်စဉ်းစားကြည့်ကိုနတ်တော်ဖြစ်တဲ့အခါဘာစုများတောင်းမယ်နော်ခုတယောက်ရှိလို့ပဲနော်တစ်ဖက်900တန်းရှိရင်တော့ဘာစုတောင်းမယ်တော့မပြောတတ်ဘူးဟုတ်တယ်မလားကဲသူတောင်းတဲ့သူကတော့သာသနာ့တရားကဖြစ်ပြစီဆိုပြီးသူတည်ဆုတောင်းဟုတ်ပါဘူး။ဒါကြတော့သာသနာ့တရားကဖြစ်ပြစီဆိုတော့ကလူ့ဘဝမှာသာသနာ့တရားကဘဝယောက်ျားဘဝကိုသူကစိတ်မြုပ်ကန်းခြင်းနေ။သာသနာ့တရားကဆိုတော့ကသမုဒိသစ္စာနေမှာတော့ထင်ရှားရှိတာမှန်တယ်။ပရမတ္တသစ္စာနေကြတော့သာသနာ့တရားကဆိုတော့ကမရှိကောင်းဘူး။ဘာသာရှိကောင်းလဲ။ယုတ်တရားအစုပုံနဲ့တရားအစုပုံသာရှိတယ်။အကြောင်းတရားအစုပုံအကျိုးတရားအစုပုံသာရှိတယ်။အနိစ္စတရားအစုပုံဒုက္ခတရားအစုပုံအနတ္တတရားအစုပုံသာရှိတယ်။ဒါကြောင့်ယုတ်နာအစုပုံလို့သိလဲမှန်တယ်။အကြောင်းတရားအကျိုးတရားအစုပုံလို့သိလဲမှန်တယ်။အနိစ္စတရားအစုပုံဒုက္ခတရားအစုပုံအနတ္တတရားအစုပုံပဲလို့သိလဲမှန်နေတယ်။ဒါနဲ့တည်းကလို့သိနေတာကတော့အတိမှန်တော့။ဒါနဲ့တည်းကလို့အတိမှန်နေတဲ့သဘောလေးကအဝိဇ္ဇာ။ဩလာပြီနော်။သုသာသနာတရားကဘုရားကိုတွေ့တတ်တတ်မဲ့နေတဲ့သဘောလေးကတဏှာ။သုသာသနာတရားကဘုရားကိုသိကပ်ပြီးဆွဲနေတဲ့သဘောလေးကဥပါဒ။ဒီအဝိဇ္ဇာတဏှာဥပါဒံခြံရံပြီးတော့မှယဟန်တော်အရှိခိုးကြောခြင်းရှိခိုးပူဇော်ခြင်းဆိုတဲ့သင်္ခါရကံကိုပြည့်စုံဖြစ်ထောင်ခဲ့။အဲ့ဒီအဝိဇ္ဇာတဏှာဥပါဒံကကိုယ်ကယဟန်ဘောလို့အတိမှနေတဲ့အဝိဇ္ဇာယဟန်ဘောကိုသင်္တန်တက်မဲ့တဲ့တဏှာဥဆောင်နေတဲ့ဒီအဝိဇ္ဇာတဏှာဥပါဒံအုပ်စုမှာအစိတ်တည်းဘယ်နှလုံးလဲလို့ပြန်ပြီးရင်ကျက်ခိုင်းလိုက်တော့စိတ်တည်းအလုံးနဲ့ဆက်ပြည်ပြန်နေတယ်။ဝမ်းမြောက်ဝမ်းသာနဲ့သူကဆူတောင်းနေတယ်။မနောနရဝဇဉ်ဇောခုနှစ်ခြင်းအနေနဲ့ဖြစ်ခဲ့တယ်။ဇောတစ်လုံးတစ်လုံးမှာစိတ်တည်းဘယ်နှလုံးရှိသလဲလို့ပြန်ပြီးရင်ကျက်ခိုင်းကြည့်လိုက်တဲ့အခါလောဘတည်းဒီဥဆောင်နေတဲ့စိတ်တည်းအလုံးနဲ့ဆက်တွေ့ရတယ်နော်။ဒီကံရှင်းခိုးနေတဲ့ကုသိုလ်စေတနာအုပ်စုကိုလှမ်းပြီးအစိုက်ခိုင်းလိုက်တော့စိတ်စရတိ34လုံးရှိတယ်။ဝမ်းမြောက်ဝမ်းသာပီတိပါရနဲ့ရှင်းခိုးကြတော့နေတယ်နော်။အဲ့ဒီ34လုံးသောတရားအဝိဇ္ဇာတဏဥပါဒံဥဆောင်နေတဲ့20သောကိလေသာဝတရား34လုံးသောသင်္ခါရတရားထိုတရားတွေသည်အနိစ္စတရားမှန်တယ်။ဖြစ်ပြီးရင်ပြတ်သွားတယ်။ထိုယုံနာတဏ္ဍာအစီမဖြစ်ခဲ့ပြီးထိုယုံနာတဏ္ဍာအစီမပဲပြတ်သွားတယ်။ပြတ်သွားပြီမဲ့လို့ဝိဘေနန္တရားဒီလိုစွန့်အင်တ္တိဒီစုံတရားယုံနာအစင်မှမြုပ်နာမှုမရှိပဲဆုတ်ပြတ်သွားတည်တော့မဟုတ်ဘူးနော် နောက်တစ်ချိန်မှာအကျိုးကိုပေးနိုင်တဲ့စွန့်ရင်ကာမတ္တိလေးယုံနာအစီမှာမြှုပ်နှံပြီးမှထုတ်ပြသွားတယ်။ထိုစွန့်ရင်ကာမတ္တိလေးကိုတော့ကံလို့ခေါ်ပါတယ်နော်။ဒါကဥဒ္ဒနနနခဏိကကာမတ္တိ။နနခဏိကဆိုတာကတော့အကြောင်းဖြစ်တဲ့ကံတရားနဲ့အကျိုးဖြစ်တဲ့ဝိပတ္တိယတိခါကြည့်လိုက်ရင်ခဏတည်းသိပြီးခွာချမ်းနေတယ်။စိတ်တက်ခဏတခုအတွင်းမှာဖြစ်တာမျိုးမဟုတ်ဘူး။စိတ်တက်ခဏပေါ်များစွာခွာချတယ်ဆိုတော့ဘယ်လောက်များစွာလဲလို့မေးရင်တော့အကြောင်းမသခင်တော့ဘဝပေါင်းများစွာအထီးလဲကွာချမ်းကောင်းကွာချမ်းနိုင်တယ်နော်အဲ့ဒါကြောင့်သူကနာနဲ့ခဏိကလို့ဒီလိုခေါ်ထားတယ်အဲ့ဒီနာနဲ့ခဏိကကမ္မတ္တိအကျိုးတရားတွေထင်ရှားဖြစ်နေတဲ့အချိန်ကမှဒီအကျိုးဖြစ်တဲ့သင်္ခါရကုသိုလ်စေတနာတွေသည်ထင်ရှားမရှိတော့ဘူးချုပ်ပြတ်သွားပြီဖြစ်တယ်ချုပ်ပြတ်သွားပြီမဲ့လို့သူတို့ကနောက်တစ်ချိန်မှသူမျောလင့်တောင့်တနေတယ်သာသနာဒဂါကဘဝလို့ခေါ်ဆိုအပ်တယ်နော်သမုဒိသစ္စာတွေကသာသနာဒဂါကဘဝလို့ခေါ်ဆိုအပ်တယ်ပရမတ္တသစ္စာနဲ့ကခန္ဓာ၅ပါးပေါ့နော်။ဒါနဲ့တည်းကအမိတက်ထားတဲ့ခန္ဓာ၅ပါးကိုဖြစ်စဉ်နှိုင်းတဲ့စွန့်အင်ကမ္မတ္တတည်းလေးယုံနာအစင်မှမြှုပ်ထားပြီးမှသာချုပ်သွားတယ်။အဲ့ဒီစွန့်အင်တတည်းလေးကိုမြင်အောင်လှမ်းကြည့်ရပါပဲ။ဒီစွန့်အင်တတည်းကအနုပြအတတ်နဲ့တူတယ်နော်။ဒီကကြီးလေးကိုတရားနာရတဲ့အချိန်ခါမှာဒေါသမဖြစ်ဘူးပဲဆိုကြပါစို့။သို့သော်နောက်တစ်ချိန်အကြောင်းတိုက်ဆိုင်လို့ရှိရင်တော့ဒေါသကဖြစ်လာမယ်ဆိုရင်ခုတရားနာတဲ့အချိန်မှာဥပတိပင်အနေအဖြင့်ဒေါသတရားတွေထင်ရှားမဖြစ်ပေမဲ့လို့ဖြစ်နေတဲ့စွန့်အင်လင်းကတော့ဒီယုံနာအပြင်မှာရှိတယ်ဆိုတော့ဝန်ခံရမယ်။ဒါဖြစ်လို့လေဒီချိန်အကြောင်းဒေါသဖြစ်တော့တဲ့အကြောင်းနဲ့တွေ့ရင်ဒေါသကဖြစ်ပေါ်လာမှာကိုဖြစ်ပေါ်လာခဲ့ရင်ဆိုပါတော့နော်။ဖြစ်ပေါ်လာတဲ့မှန်ရင်တော့ခုတရားနာနေတဲ့အချိန်ခါမှာဒေါသတွေဥပတိပင်အနေအဖြင့်ထင်ရှားမဖြစ်ပေမဲ့လို့နောက်တစ်ချိန်ဖြစ်နေတဲ့စွန့်အင်လင်းကတော့ဒီယုံနာတဏ္ဍာအစီမှာရှိနေလင်းရဲ့ဆိုတာကိုတော့လက်ခံရမယ်။အဲ့ဒီပုံစံအတိုင်းပဲဒီအလုပ်ပြတဲ့ဆွမ်းအားနဲ့ကံရဲ့ဆွမ်းအားဒီသဘောချင်းနည်းနည်းချင်းတယ်နော်အဲ့တော့ဒီကံဆိုတာကဥပတိပင်အနည်းအဖြင့်ထင်ရှားရှိနေတဲ့သဘောဝတစ်ခုမဟုတ်ဘူးဆွမ်းအင်းလေးသဘောပဲနော်အဲ့ဒီဆွမ်းအင်းလေးကိုမြင်အောင်ကြည့်ပြီးတော့မှဒီဆွမ်းအင်းကြောင့်ဒီဘက်ကရုပ်တည်နန္ဒီထင်ရှားဖြစ်မဖြစ်ကိုပြန်ပြီးတော့လှမ်းပြီးကြည့်ရနော်ကြည့်လိုက်တဲ့အချိန်ခါကျတော့ဒီသံဃာတော်အရှိခိုးပူဇော်ခဲ့တဲ့ကံလေးကြောင့်ဒီဘဝမှာရုပ်တည်နေနေသူမျောလင့်တောင့်တနေတဲ့သာသနာတရားကဘဝပေါ့နော်ခန္ဓာ၅ပါးကိုဖြစ်စေတယ်ဆိုတာခေါင်းဆုံးစဖြစ်စေတယ်ဆိုတာလှမ်းကြည့်အကြောင်းကျဆက်လို့ရဘယ်လိုဆက်မလဲလို့မင်းရင်တော့ဒီပိုင်းလေးကယောဂီတွေကတော့သဘောပေါက်အောင်တော်တော်လေးညှိမြှုပ်မြှုပ်နဲ့လက်ပြီးသင်ပေးရတဲ့အပိုင်းတစ်ခုဖြစ်တယ်ဒီကစိတ်ကြောင့်စိတ္တရုပ်တည်တဘောပေါက်ဖြစ်တာကိုရုပ်တည်နေနေသိသိတတ်တဲ့ယောဂီတော်ကောင်းကကောင်းစွာသိသိထားပြီးဖြစ်တယ်စိတ်နဲ့စိတ္တရုပ်တို့သည်ကြောင်ကျွတ်ဆက်နယ်နေတဲ့ဆိုတော့ကတော့ပိုင်ပိုင်ကြီးသဘောပေါက်ပြီးဖြစ်တယ်။စိတ်ကြောင့်ဆိုတာကဟရိယဝုဒ္ဓကြောင့်ကိုမိတွေ့ပြီးဖြစ်ပေါ်နေတဲ့စိတ်ကြောင့်ပေါ့အကျဉ်းစားအချင်းပြောရင်။ဟရိယဝုဒ္ဓကိုမိတွေ့ပြီးဖြစ်ပေါ်နေတဲ့စိတ်ကြောင့်သတိစရုပ်တွေသဘောပေါက်ဖြစ်တာကိုကြောင်ကျွတ်ဆက်နယ်နေတဲ့သဘောကိုယောဂီကကိုယ်တွေ့ဉာဏ်မြင်မြင်နေတဲ့အပိုင်းမှာအဲ့ဒီရှုပ်ွက်ကလေးနဲ့ကပ်ပြီးတော့စိတ်ကြောင့်သတိစရုပ်သဘောပေါက်ဖြစ်တယ်လို့အတိတ်ကကမ္မတ္တိလေးကိုရှာဖွေသိရှိပြီးဆိုရင်သောကမ္မတ္တိကြောင့်ဒီဘက်မှာရုပ်တည်နေတဲ့တခေါက်ပါဖြစ်မဖြစ်ကိုဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်ဟိုဘက်ဆရာကကမ္မတ္တိဟိုဘက်ဘုရားကပြုခဲ့တဲ့ကမ္မတ္တိဒီဘက်ဘုရားပြိသန္ဓေကလယေကြီးမှရှိတဲ့ရုပ်ဟိုဘက်ကကမ္မတ္တိကြည့်လိုက်ဒီဘက်ကကလယေကြီးမှရှိတဲ့ရုပ်တွေကြည့်လိုက်ဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်ထပ်ခါတခါကြည့်လိုက်ရင်ဒီကံကြောင့်ဒီရုပ်ကဖြစ်တာမှန်ခဲ့ရင်တခေါက်ပါပေါ်လာတယ်ဒီရုပ်တည်းဒီကမ္မတ္တိလေးကြောင့်တခေါက်ပါဖြစ်နေတယ်ဆိုတဲ့ယောဂီကမြင်တယ်စိတ်ကြောင့်စိတ္တဉာဏ်ရုပ်တွေတဘောဘောဖြစ်နေတော့ဒီကမ္မတ္တတိကြောင့်ကမ္မဇ္ဇယုတ်တွေတဘောဘောဖြစ်နေတာကိုမြင်ပြီးဆိုရင်တော့ဒီကံကြောင့်ဒီယုတ်တွေဖြစ်နေပြီဆိုတာသဘောပေါက်ပါနော်သို့တော့ဒီယောဂီမှပြန်စိတ်လိုက်တယ်နော်နန္ဒဘောမှာနေခဲ့တဲ့အချိန်ခါမှာတခြားတခြားကောင်းမှုကုသိုလ်များမပြုခဲ့ဘူးဘူးလားယဟန်တော်တစ်ပါးကိုရှင်းခိုးတဲ့ကံလေးတစ်ခုကအထုတ်ခဲ့သလားလို့လှမ်းပြီးစမ်းစစ်ကြည့်လိုက်တော့နန္ဒဘောမှာသူအာနာပါနကမ္မဋ္ဌာန်းကိုအထုတ်ခဲ့ပါတယ်ဒါပဲနဲ့ဇန်တော့မရဘူး။ဇန်မရပြီနဲ့အာနာပါနကမ္မထံဖြင့်တမာတိထူထောင်မိတဲ့အခါတမာတိတတော်လေးခိုင်လာတဲ့အခါယုတ်တေကိုသူကသိသိတယ်။နန္ဒီကိုသိသိတယ်။ယုတ်တေနန္ဒီသိသိတဲ့အပိုင်းမှာယုတ်ကလကလေးတွေကိုမြင်သလားတက်ခွင့်နေသလားလို့မေးတော့ယုတ်ကလတွေမြင်အောင်ရှုနေတဲ့ယုတ်ကလကိုတက်ခွင့်နေတယ်။နန္ဒီကိုလည်းအရဏဒွါရအလိုက်ပရမတ်ကိုညာအမြင်ဆိုင်အောင်နန္ဒလကလေးတွေကိုတလုံးစီတလုံးစီဖွင့်ချစိတ်ဖြာပြီးတော့ဝိဓိခေါ်တဲ့နိယမလမ်းကြောင်းအတိုင်းစိနေကြရှုဖွားသုံးတာတက်တယ်။ယုံနံကိုသိသိခဲ့ဘူးတယ်။နာမရူပပြိစီတဲ့ဉာဏ်ကိုရခဲ့ဘူးတယ်။အာနာပါနဖြင့်သမာဓိထူထောင်တဲ့အပိတ်မှဇံမရတာလာရှိတယ်။သမာဓိတော့ဖြစ်တယ်။ သောတမာတိတွင်ဥပဒရာတမာတိအဆင့်လောက်ရှိသောရှိနိုင်တယ်နော်ဇာတ်တော့မရဘူးအဲ့ဒီတမာတိကိုအခြေခံပြီးတော့ယုတ်ကလတ်တွေကိုမြင်တယ်ငကလတ်တွေကိုမြင်တယ်ယုတ်ကလတ်တက်ခွင့်နိုင်ခဲ့တယ်ယုတ်ပရမနံပရမကိုဉာဏ်အမြင်ဆိုင်အောင်ရှုဖို့သုံးသပ်နိုင်ခဲ့တယ်ဒါပေမဲ့အကြောင်းကျိုးဆက်ပရိစ္ဆာသဘောကမရှုခဲ့ဘူးဝိပါဒနာနေတဲ့အထိမရောက်ခဲ့ဘူးမရောက်ခဲ့ဘူးတော့အဲ့ဒီကံကြီးကသူ့ကိုအလာပြီးအကျိုးမပေးဘူးဒါပေမဲ့လို့ဒီဘဝမှာသူဟာမိဘနှစ်ပါးကိုဆက်မြှောက်ပြီးကြီးလိုက်တော့အစ္စလာမ်ဘာသာဝင်မွတ်စလင်အမျိုးသားမိဘတွေထင်နေကြပါနော်တို့ရဲ့ပါရမီစုတောင်းလေးကကောင်းခဲ့တော့ဒီဘဝမှာသူတို့ဗုဒ္ဓဘာသာဘုရားအလုံးမိသားစုအလုံးကြောင်းတော့ကြနော်အဲ့ဒါသာသနာ့တရားကသူ့အစင်နဲ့သူတို့ဖြစ်တယ်လို့ဖြစ်ပါတယ်ဒါပေမဲ့နောက်တစ်ချိန်သူသာသနာပြုမယ်ဆိုတဲ့ဥဒိတ္တစိတ်ထားတွေကတော့သူ့မှာအပြည့်အဝရှိနေသေးတယ်ဒါကတော့သူ့အပိုင်းပေါ့နော်ဒကာကြီးတွေဒီမကြီးတွေကံတတ်ဘက်ကိုလှမ်းပြီးတခံမေ့ကြည့်အောင်သာသနာ့တရားကဖြစ်ဖို့အဆူမြန်တောင်းမှုကြလားဟမ်ဒီတကိုင်းမှာအတူနားမလို့တော့ဆူတောင်းမှုလိမ့်မယ်နဲ့ဒူတယ်နော်မနေ့ကဒကာကြီးတယောက်ကလာပြီးတော့ဦးဇင်းတို့ဦးဇင်းဆုံးစားနေတော့သူကလမ်းလျှောက်တယ်သူကရှမ်းပြည်ဒီဘောနေဘက်ကဒကာကြီးပါပဲရှမ်းပြည်ယာဉ်ဥလူနဲ့တို့ရဲ့ကျမ်းမာရေးနဲ့မလျော်တော့ဒီနေမှာသူကအခြေဆက်ပြီးတော့ချမ်းဥယျာဉ်လေးတီးထောင်ပြီးတော့နေနေတယ်သူရဲ့အဘကြီးနေဆယ်မြောက်မင်္ဂလာမွေးနေပေါ့နော်အာယုံဇွန်းလေးတို့ကန့်ချင်နေတဲ့ဒီရဲ့ချက်ကတော့တပည့်တော်တို့နှစ်ဦးလုံးနိဗ္ဗာန်ကိုအတူတူဝင်ရင်လို့ဗျာတဲ့ဟောဒီလိုဒီချုပ်ခွင့်နော်အဲ့ဒီဆူတောင်းတော့သူတို့တောင်းကြပါတယ်နော်ဆိုတော့ဒီကလေးကတော့ဒီယောဂီတို့ကောင်းကြတဲ့သူကသာသနာ့တရားကအဖြစ်ဆူတောင်းထားတယ်နော်ဒါပေမဲ့သူ့ရဲ့စိတ်ဉာဏ်စိတ်ထားလေးတွေကိုဥစဉ်ကနည်းနည်းလေးအကင့်ချက်ပြီးတော့တခါတလေယောဂီတွေကိုတော့တွတ်တွတ်ကြည့်တယ်နော်တွတ်ကြည့်တဲ့အချိန်ခါမှာသူကနောက်ထပ်ဘဝများဘာဘဝလိုချင်လဲလို့သူ့မေးကြည့်တယ်နောက်ကဘဝတစ်ခုရမယ်ဆိုရင်သူရဲ့ဆန္ဒပြင်းပြတဲ့သဘောကတော့နောက်ကဘာဘဝမှမလိုချင်ဘူး။ဟော။ဒီကကြီးတွေကအဲ့ဒီလိုစဉ်းစားရှိရလား။ဟမ်ဒီကုဏ္ဏကလည်းနော်မိမအတူတူဝင်မယ်ဆိုတဲ့စိတ်ကမရှိဘူး။အဲ့ဒါဓာတ်ုဓာတ်ုဒီလိုဆိုဟုတ်တယ်မလား။သူကနောက်ကဘဝဆိုရင်ဘာဘဝမှမလိုချင်တော့ဘူး။ဒီလောက်အထိစိတ်ထဲမှာပြင်းပြင်းထန်ထန်လေးရှိတယ်။ဒီလိုစိတ်ထားမျိုးတွေပဲဥစဉ်တို့ဘက်ကတော့ဒါအမတန်ကြီးညိုတတ်ပြီလို့ပြောတာနော်။ကဲကောင်းပြီဦးဇင်းတို့ဒီပရိစ္ဆာသမုပ္ပါဒ်အရှုပ္ပါဒ်မှာဒီလိုမြင်ပြီဆိုတော့ခဏကဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏တဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏ဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်၏မင်္ခာရဖြစ်ခြင်းကြောင့်ယုတ်ဖြစ်၏ကံဖြစ်ခြင်းကြောင့်ယုတ်ဖြစ်၏ကမ္မဇယုတ်တော်ဤဖြစ်ခြင်းသဘောဒီဘက်ကိုမြင်အောင်ရှုရအောင်နော်ဒါသမုဒိယဓမ္မနုပ္ပါဒ်ဒီဘက်သို့တော့နံပိုင်းမှာလည်းပုံစံတူရှုရမှာသို့တော့ဒီဌာနမှာကတော့ဒါကအရေးအမြတ်ပဲတကယ်တမ်းရှုပ်ကိုယုံလုံးပေါ်လိုက်တဲ့အခါမှာအာရဏဒေါရအလိုက်သိသိထားတဲ့စိတ်တခဏအတိုင်းမှာခန္ဓာငါးပါးဖွဲ့ပြီးရှုရတော့ယောဂီတွေဒီအပိုင်းကြရင်တော့တော်တော်လေးကိုဖက်ဖက်မောသွားတတ်တယ်နော်တချို့ကတစ်ပတ်နဲ့လည်းမပြီးတချို့ကနှစ်ပတ်နဲ့လည်းမပြီးဘူးဉာဏ်ကနှေးလိုက်တယ်နော်ဉာဏ်တွက်တဲ့ယောဂီဖြစ်ခဲ့မယ်ဆိုရင်လည်းဒီပိုင်းလေးကတော့တဘောအတွက်တစ်ပတ်နှစ်ပတ်အတွင်းတော့ပြီးသွားတတ်ပါတယ်နော်ပြီးတော့ဒီလောက်နဲ့လုံလောက်ပလားဆိုတော့မလုံလောက်သေးဘူးဘာကြောင့်လဲအတိတိတိတိသံသေဝပိစ္ဆသမုပ္ပန္နဓမ္မသအနန္တတိဣန္ဒရတိပိစ္ဆသေဝပိစ္ဆသမုပ္ပန္နဓမ္မသဒီလိုလားအတိတ်ကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားဝိသုဘံကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားဒီလိုသိအောင်ရှင်းအောင်အနာဂတ်ကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားဒီလိုသိအောင်လည်းဆက်ရှင်းအောင်အတိတ်ကြည့်လေအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့ပြီးရင်နောက်ထပ်အတိတ်တခုထပ်ရှင်းဖို့မလိုဘူးလားကြောအနေနဲ့နော်နောက်တဲ့အတိတ်ကိုယ်ကိုလှမ်းပြီးအစိုက်ခင်းလိုက်တဲ့အချိန်ခါကျတော့သူကဘာဖြစ်နေလဲဆိုတော့ဘာဖြစ်မှန်းမသိဘူးဒီကကြီးဟမ်စဉ်းစားကြည့်နေဒီဒီဘောကအိန္ဒိယအမျိုးသားပေါ့နော်အိန္ဒိယအမျိုးသားဘောကသူရောက်စေတတ်တဲ့အကြောင်းလေးတွေကအခြေခံခဲ့တာလေးဥစဉ်ကပြောခြင်းလို့နော်ဒုတိယအတိတ်ကိုလှမ်းပြီးဆက်လိုက်တဲ့အချိန်ခါကျတော့သူကအိန္ဒိယအမျိုးသမီးအိန္ဒိယအမျိုးအနယ်ကလအမျိုးသမီးပေါ့လေပမာလုံးပြောရင်နော်အမျိုးသမီးလေးတူဖြစ်ခဲ့စာရင်းချုပ်ထားတယ်ဟောသူရဲ့ဘဝနော်အဲ့ဒီစာရင်းချုပ်ထားတဲ့ဒီအမျိုးသမီးကလမဘဝကသူကဘာလုပ်ခဲ့လဲနော်ယုံဘာရတစုမှသူကပန်းထုတ်ခဲ့တယ်နော်ယုံဘာရတစုမှပန်းထုတ်ပြီးတော့ဘာစုတောင်းခဲ့တဲ့သတိစာကြအစင်ခင်းလိုက်တော့ နတ္တဘောကဒုက္ခသိညွတ်နတ္တဘောကဒုက္ခထူတောင်းနေဘာဖြစ်လဲနတ္တဘောထူတောင်းနေဆိုတာဒီခါကြီးတွေနားလဲပါလိမ့်နော်ဒါတစ်ဖက်900နဲ့ပြောတဲ့မျက်စိကသိညာနေပုံပေါ်တယ်အဲ့ဒီနတ္တဘောထူတောင်းတော့နတ္တလို့အတိမှန်နေတဲ့သဘောကဘဝိဇ္ဇာသို့နတ္တဘောကိုတဏ္ဍာတက်မဲ့တဲ့သဘောကတဏ္ဍာသိကြပြီးတွေ့နေတဲ့သဘောကဥပါဒါသောဝိဇ္ဇရဏဥပါဒဏ်ဤထိုင်ရောက်ပြီးတော့ယုံပွားတော်မှာပန်းလူချင်းဆိုတဲ့သင်္ခါရကုသိုလ်စေရနာအုပ်စုကိုပြုစုပြုထောင်ခဲ့။ဒီသင်္ခါရကုသိုလ်စေရနာအုပ်စုတွေကသင်္ခါရဆုံးပြသွားတဲ့အခါယုံနာအစဉ်မှာမြုပ်နိုင်ထားခဲ့တဲ့စွန့်အင်ကာမတ္တိလေးကကံပေါင်းလိုက်တော့ဝိဇ္ဇာတဏဥပါဒဏ်ဤခါရကအကြောင်းကျမ်း၅ခုစုံသွား。စုံသွားတဲ့အတွက်သူညှော်နဲ့တောင့်တနေတဲ့ဒီနတ်တော်ဘုရားကိုရက်စီပါပါတယ်သို့တော်ဒီကိစ္စကြီးစဉ်းစားကြည့်နော်တကယ်နတ်တော်ဘုရားရောက်တော့တစ်ခွက်900ဆိုတော့အများဆုံးမလိမ့်ဘူးလားသိကြမလားသိမပြဘူးလားအဲအဲ့ဒီကတော့မှသူကတခါပြန်ပြီးသာသနာ့တရားကဖြစ်ခံကောင်းတယ်ဟောပြန်ဖြစ်ခံတာခက်ပုံကခက်ပုံကနော်သာသနာ့တရားကဖြစ်ခံကကောင်းပါတယ်ဆိုပြီးတော့ရောင်းမြန်လှမ်းပြီးတော့လူ့ဘဝကိုတခါပြန်ပြီးတော့ဆူတောင်းမြန်တယ်ဝိဇ္ဇာတနာဥပါဒဏ်ရဲ့လှဲ့နေပုံပြောတာပါနော်ကျန်ကောင်းပြီနောက်ထပ်အတိတ်တွေကိုပြန်ပြီးအစိုက်လိုက်တဲ့အခါကျတော့ဘာဖြစ်လို့ဒီကရာအမျိုးသမီးဘဝကသူကရောက်ရှိသွားရလဲဆိုတဲ့အပိုင်းပေါ့အဲ့ဒီအပိုင်းကတော့ဒီတိုင်းကြီးတွေအတွက်နည်းနည်းလေးစဉ်းစားရမယ့်အပိုင်းကတွေ့တယ်နော်တနည်းအားဖြင့်လမ်းကြည့်လိုက်တဲ့အခါကျတော့အဖိုးကြီးတို့တော်တဲ့တောင်ထဲမှာသူကအေးဆေးနေနေစီလေးလာတဲ့ဒီတိုင်းကြီးတွေပုံစံနဲ့တွေ့ပါတယ်နော်ရောင်ကြတဲ့နေရာလေးမှာကုတ်ပြီးတော့ကိုကျန်းလေးကိုပဲအားထုတ်နေခြင်းနဲ့ဘယ်သူနဲ့မှစကားမပြောချင်ဘူးတဲ့ဟောကောင်းတဲ့စိတ်ထားလို့ပြောမလားမကောင်းတဲ့စိတ်ထားပြောမလားကောင်းတယ်ကောင်းတယ်တန်သိကောင်းတယ်ရောင်ကြတဲ့တောင်းတဲ့တောင်းတဲ့တဏှာထဲမှာတယောက်တည်းနေပြီးတော့ဘယ်သူနဲ့မှစကားမပြောချင်ပဲနဲ့ကိုယ်တရားပဲကိုယ်အထုတ်နေခြင်းနဲ့ကုတ်ပြီနော်အဲ့ဒီလိုတောင်းတဲ့မှာကုတ်ပြီးတော့တယောက်တည်းအထုတ်လိုက်တာဘာအထုတ်လဲလို့မေးလိုက်တော့အာနာပါနကမ္မထာအထုတ်တယ်အာနာပါနအထုတ်တော့လည်းသူကဇန်တော့မရရှိအောင်ယုံနဲ့ဇန်လည်းမရဘူးတမာတိလည်းအထက်ကြောင့်ဖြစ်ပုံတော့မပေါ်ဘူးနော်မပေါ်တော့ယုတ်ဒီနဲ့ညှူတာကိုလည်းမတွေ့ရဘူးယုံနဲ့ဒီပြုပွဲသုံးတတ်တဲ့စနစ်ကိုမတွေ့ရတော့နောက်ကဘာရင်းများဒီဒေဂာနိကာလမှာနမိတ်ထင်းတယ်လို့ဒေဂာနိကာလဘက်ကဒီအဖိုးကြီးရဲ့ဘုရားကိုပြန်ပြီးဆွဲပြီးကြီးလိုက်တော့နော်ဒေဂာနိကာလမှာတဲ့တောတဲ့တောင်းတဲ့နေတဲ့အဖိုးကြီးဆိုတော့တနာတဲ့လူကလည်းနည်းနည်းပါးပါးရှိတယ်နဲ့တွေ့ပါတယ်နော်တနာတဲ့လူတွေကနေလာပြီးတော့သံကွင်းဝေယဝိဇ္ဇာတွေပြည့်စုံနေတယ်ပြည့်စုံနေတဲ့အချိန်ခါမှာသံကွင်းဝေယဝိဇ္ဇာပြည့်စုံနေတဲ့အမျိုးသမီးငုံယုံနေတဲ့အမျိုးသမီးတွေကဒေဂာနိကာလမှာဝိုင်းနေပြီဘုမကြီးရတဲ့ထွက်ရပေါ်ဆရာလည်းဘာလာတော့မသိပါဘူးနော်အနားမှာဝိုင်းနေတဲ့အချိန်ကကြတော့အဲ့ဒီဝိုင်းဝဲနဲ့ငုံနေတဲ့ဒီအမျိုးသမီးတွေအာယုံဘက်ကိုစိတ်ကညွတ်နေတယ်သူတို့ကဘန်ကူတရားဖြစ်သွားတယ်ဘန်ကူတရားဖြစ်သွားတဲ့အချိန်ကကြတော့ဒီအမျိုးသမီးအာယုံကိုဒီကနေ့ကာလမှာသင်နေတဲ့အတွက်အမျိုးသမီးဘဝဘက်ကိုစိတ်ကလွယ်လွယ်လေးနဲ့ညွတ်သွားပြီတဲ့ဟုတ်နော်စိတ်ကညွတ်သွားပြီတဲ့အတွက်ပထမဒုတိယအတိတ်မှာကလအမျိုးသမီးဘဝကိုကြောင်းစားခြင်းဖြစ်တယ်ဒီတော့မိမိတို့ကသာမဏေကြီးတစ်ချက်ကိုလှမ်းမြှောက်ပြီးရှိလိုက်တော့အိန္ဒိယအမျိုးအမျိုးဘဝဘာကဘဝဘုံတော်တော်ခံများများလေးဇက်တက်ဖြစ်ခဲ့ဇက်တက်ကြတော့ခံများများဖြစ်နေတဲ့အချိန်ကကြတော့နတ်တော်ဘဝကနေပြီးတော့ပြန်ပြီးသုတည်လာတော့လေဒီဥပါဒံအစွန်းနဲ့လေးကကပ်ပြီးဖွာလာတော့ဒီဘဝမှာလည်းအိန္ဒိယအမျိုးသားကလအမျိုးသားပဲလာပြီးရှိရမယ်ဟုတ်အဒီဒီဘဝနဲ့နေရဆိုတဲ့ပုံစံပဲဒီလိုဘုရားအလောင်းတော်ကြီးရေပေါ်ရအပ်ဖြင့်ပါရမီဟံဗာရဏတိမှာအစချီကြီးဖြစ်ခဲ့တဲ့ဘဝတွေတော်တော်လေးများခဲ့တယ်။ဘာဖြစ်လို့လဲ။ဗာရဏတိကိုအခြေခံပြီးတော့ကံတွေကိုလည်းတော်တော်ခမောများပြည့်စုံဆွဲထောင်ခဲ့တော့ဒီပါရမီမှာမွေးလျော်ပြောပိုက်နှိမ့်ချခဲ့တဲ့စိတ်ထားလေးတွေကဒီကံဒီမှာခမောများချန်ရံထားတယ်။ဒီကံကြီးကအကျိုးပေးတဲ့အခါလည်းဒီဗာရဏတိမှာပဲလာလာပြီးတော့ခမောများအကျိုးပေးခြင်းဖြစ်တယ်။ဒီတိုင်းမှာတရဝရီဟံမိမိတို့ကျင်လည်တဲ့ဘဝတွေမှာပြောမွေးနှိမ့်ချတဲ့သဘောတော့ရှိကြတယ်လို့ရှိပါတယ်နော်။တရောင်းသာဟာတရောင်းသာဘောကပြောမွေးနှိမ့်ချတဲ့စိတ်ထားရှိတယ်တော့ရှိတယ်။ဆင်းရဲသာနဲ့ဆင်းရဲသာဘောကပြောမွေးနှိမ့်ချတဲ့စိတ်ထားရှိတယ်တော့ရှိတယ်။တတိယနဲ့တတိယဘောမှာပြောမွေးနှိမ့်ချနေတဲ့စိတ်ထားရှိတယ်တော့ရှိတယ်။ကိုယ်ဘောလေးနဲ့ကိုယ်တော့ပြောမွေးမှုနှိမ့်ချမှုရှိတယ်။ဒါတော့ရောင်းသာဘောကတွေ့တဲ့တက်မဲ့တဲ့မိမဘောကတွေ့တဲ့တက်မဲ့တဲ့ဆိုတော့လေဆိုရောင်သာကြီးဘယ်လိုရောင်သားမျိုးဆိုတာကတော့နာမည်ထက်ပြီးသူတောင်းမနေပေမဲ့လို့အာယုံထဲမှာကတော့ဘယ်ရောင်ကျန်းပုံသဏ္ဍာန်ဆိုတာလေးကတော့ပေါ်နေတယ်ပေါ်နေတယ်ဘယ်လိုအမျိုးသမီးပုံစံဆိုတာကလည်းပေါ်နေတယ်သူ့ကိုဝိုင်းလဲပြီးပြုစုလုပ်ပြီးငိုရနေတဲ့အမျိုးသမီးတွေက အိန္ဒိယအမျိုးသမီးတွေဖြစ်ပါလိမ့်ဟုတ်တယ်မလားအဲ့ဒါလေးတွေကဘောမုဒ္ဒရာလုပ်ပေးလိုက်တော့အဲ့ဒီဘဝကိုစိတ်ကညွတ်သွားတယ်ညွတ်သွားတယ်ပြီးတော့ဒီကကြီးတွေဒီကကြီးကလည်းအနံ့မှာဒီကမကြီးထိုင်ကုန်နေရင်ဘယ်နဲ့ဒီပါဟမ်ဟမ်သွားပြီသွားပြီဟုတ်တယ်မလားသောမင်းစလည်းကနှစ်ချက်ပဲတစ်ချက်ကဒီငိုရတာကိုအကြောင်းပြုပြီးမိမိမှာဒေါမနတာမိမိနဲ့ရောပြီးငိုနေမယ်ဆိုကြပါစို့အဲဒီဟာဆိုရင်တော့သွားပြီးတာအပင်တန်းသွားတာအဲဒီငိုရတာကိုအကြောင်းပြုပြီးတော့နောက်ထပ်လည်းမိမိကဒီအမျိုးသမီးဘဝဘက်ကိုစိတ်ညစ်တဲ့စိတ်ခံလေးပေါ်ခဲ့မယ်ဆိုရင်တော့မိမိအမျိုးသမီးဘဝဘက်ကိုရောက်ဖို့ရန်အတော်လေးညှိကြတဲ့အကြောင်းတစ်ခုဖြစ်သွားတယ်နော်ကဲဒီလိုမြတ်ထာကသမုဒိယဓမ္မအနုဘတ်ဒီပိုင်းအတိတ်ကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားလို့သိအောင်ရှုရမယ်အပိုင်းကြီးပဲအဲ့ဒီမှာဒီဘုန်းကြီးကနေပြီးတော့ခဏကကလားမျိုးသမီးဘောကိုကြောင်းသွားတဲ့အပိုင်းကိုလှမ်းပြန်ကြောင်းပြီးကြည့်လိုက်တော့ဒီအာနာပါနကိုအထုံနေတဲ့ခံလေးကအကျိုးပေးတာပဲဇံမရဘူးဇံမရတဲ့အခါကျတော့သူကရိုးရိုးကာမဝဆရာမဟာကုသိုလ်ဇောဝိတိအစဉ်အစဉ်နဲ့ဖြစ်ပါတယ်အာနာပါနအရင်ကိုရှုပွားနေတာနော်ဒီတော့ဒီခံလေးတွေကိုလှမ်းပြီးကြည့်လိုက်တဲ့ခံကြီးတွေအဲ့ဒါတော့ခံကတော့ဒီခံကြီးတွေဒီဘောမှာအကျဉ်းဘုံတို့ခမများအမထုတ်ထားဘူးလားအထုတ်ပါလေဒီကြီးကရဟန်းတော်ကိုရှင်ကိုပူဇော်နေတဲ့ကံဒီဘောတစ်ခုကိုပြင်းထန်တဲ့စွမ်းအားရှိတဲ့ဆိုရင်အကျဉ်းများစွာရှင်ကိုနေတဲ့ကံဒီဟာဘယ်တော့စွမ်းအားရှိမှာစရာမှန်းဆလို့မရနိုင်ဘူးလားရတယ်ဒါကြောင့်တန်ခါသေးကြီးတန်ခါဥဒီဥခိုင်းတန်ခါတော်ရဲ့ဖခင်တော်ဘုန်းဖြစ်တဲ့တန်ခါသေးကြီးတွေသီလဝန္တသီလရှိတော်မူတဲ့သိက္ခာသမားကိုလိုလားတောင်းတာတော်မူကြတဲ့တန်ခါခေကြီးတွေကိုကြီးလင်းသောသိစေတနာဖြင့်ဒီကိလေသာရှ िख ုပူဇော်ကရောလရခြင်းသည်ဘုရားအထောင်ပေါင်းများစွာယသိယောဂဘယ်တော့မှမဖြစ်နိုင်ဘူးနော်ဘုရားဘာကိုကြည့်ရင်ကြီးလင်းတဲ့စိတ်ထားကြီးညိုမြတ်လို့တဲ့စိတ်ထားဒီစိတ်ထားလေးနဲ့ကြည့်ရင်မျိုးလုံးသိက္ခာမျက်စိမှာဘုရားအထောင်ပေါင်းများစွာယောဂဘယ်လိုမှမဖြစ်နိုင်ဘူးတတိယကံပြုထားတဲ့ကံပဲတတိယကံပြုတဲ့ကံကဘောအထောင်ပေါင်းများစွာမျက်စိယောဂမဖြစ်စေနိုင်ဘူးဆိုရင်ပေါ့အကျဉ်းများစွာပြုထားတဲ့ကံဒီဟာဘောထောင်ပေါင်းများစွာဒီမကလောင်းပေါင်းများစွာတော့မျက်စိယောဂမဖြစ်နိုင်ဘူးဆိုတဲ့သဘောတွေပေါ်မလာဘူးလားပေါ်လာတယ်ဒါကြောင့်တန်ခါသိကြီးကိုပဲဖြစ်ဖြစ်တန်ခါငယ်ကိုပဲဖြစ်ဖြစ်ဒီသည့်တ attva ကိုမဆိုဒီလေနဲ့စိတ်ထားမြန်လို့တဲ့စိတ်ထားလေးချင်းမြန်လို့တဲ့ဆိုရင်ချစ်ခင်နေဆိုတော့ပုံမှန်မတူဘူးနော်။သူလင်းပြောနေတာကဒီလိုလေးစားမြန်လို့တဲ့စိတ်ထားလေးနဲ့တို့ကိုတို့ချစ်ခင်လေးစားတဲ့စိတ်ထားမျိုးလုံးလေးနဲ့လှမ်းကြည့်တာသိမကောင်းလား။သိကောင်းတယ်။တန်ဖို့သိရှိတယ်။ပတ်စံတရားမှမကုံမဲနဲ့ကုသိုလ်တွေအများကြီးရသွားတယ်။ကိုယ်မျိုးချက်လိုက်ရတာမှနည်းနည်းလေးခန်းကြောင်းနဲ့ဘာကြောင်းနဲ့နည်းနည်းအရင်ဆက်ချင်းဆက်ရအောင်။မျိုးလုံးလေးနဲ့လှမ်းကြည့်လိုက်တာဘာမှအရင်ဆက်ချင်ဟာမရှိဘူးကုသိုလ်တွေအများကြီးရဘဝပေါင်းများစွာမျက်စိယောဂမဖြစ်နိုင်ဘူးဒါကြောင့်တယောက်ကိုတယောက်မကြည့်ရင်လည်းမျက်လုံးနဲ့ကြည့်တာဟာကောင်းတယ်မကောင်းလားမကောင်းမကောင်းနော်ဘဝရည်အကျိုးပေးနေတာကံကအကျိုးပေးနေတာဒီကံကအကျိုးပေးနေဆိုတော့ကုသိုလ်ရှုလိုက်တော့ကိုယ်နဲ့မျက်မှောက်သိထားတဲ့အခါမှာဒီကံလေးတွေကိုအစဉ်တည်းမြင့်အောင်ပြုစုပြုထောင်ဖို့မကောင်းဘူးလားကောင်းကံကိုပြုစုပြုထောင်ခြင်းအချိန်ခါမှာကိုယ်ကအစဉ်နဲ့အကျွန်းတရားကြတော့အမတန်အသိဉာဏ်နဲ့လုံးချင်ပါတယ်ဆိုရင်ရနိုင်ပါမလားမရနိုင်ဘူးဒါတိတ်အရေးကြီးတယ်အစဉ်တည်းမြင့်တဲ့အကျိုးတရားကိုလွန်လပ်တောင်းတခြင်းအစဉ်တည်းမြင့်တဲ့ကံတွေကိုထူထောင်ဖို့လိုတယ်သို့တော့ကောင်းတယ်လို့မဆိုလိုဘူးနော်အကျောင်းနဲ့အကျဉ်းဆက်ဆက်မှုသဘောကကိုယ်ကပေါ်လွင်အောင်ပြောနေတာဖြစ်ပါတယ်အသိဉာဏ်နဲ့ဘောပဲဖြစ်ဖြစ်အသိဉာဏ်နဲ့ဘောပဲဖြစ်ဖြစ်ကောင်းတယ်လို့ပြောနေတာတော့မဟုတ်ဘူးဘယ်ဘောပဲဖြစ်ဖြစ်အစ်င့်နိုင်ရင်နေပါစေနေနေပါစေ။အိုနာတင်းဒုက္ခပဲမပြည့်နဲ့အတွက်ဖျားခြင်းကတော့မရှိမှန်းပါဘူး။နော်။မစင်ဟူသမျှလည်းအနည်းငယ်ပင်ဖြစ်ခြင်းဖြစ်ပါစေ။ယုံချာဆက်စုပ်ကသဘောတရားဧကန်ရှိသလိုဘဝဟူသမျှလည်းအနည်းငယ်ပင်ဖြစ်ခြင်းဖြစ်ပါစေ။ငါဖျားခြင်းဘယ်ဘောကမှမရှိမှန်းပါဘူး။ဟုတ်တယ်။ဖျားခြင်းဘက်ကတော့မရှိမှန်းဘူး။သို့တော့အကျိုးတရားကြောင့်အကျိုးတရားထင်ရှားဖြစ်တဲ့အပိုင်းမှာမိမိကအသိဉာဏ်နဲ့အကျိုးကိုလိုချင်ရင်တော့အသိဉာဏ်နဲ့အကြောင်းကံကြီးကိုထူထောင်ဖို့လိုတယ်ဆိုတာလေးကိုသဘောပေါက်အောင်ပြောနေခြင်းဖြစ်တယ်နော်။ကောင်းပြီ။တော်တော်အကျိုးတရားလေးကိုမလိုချင်ပါဘူးလို့ထင်ပြီးပါဇက်ကပြောရုံနဲ့ဒီအကျိုးတရားကမပေါ်ဘဲနေမလား။မနေပါဘူး။အကျိုးတရားလေးကိုရင်ဆိုင်ခြင်းနဲ့ဆိုလို့ရှိရင်တော့ဘာလို့ရမလဲ။ဝေယဓမ္မနုပါတိဝါဓမ္မေတုဝိဟရတိဓမ္မေတုနိဝရဏဓမ္မတို့လည်းဝါယုံနံဓမ္မသင်္ခါရတရားစုလို့၌ ဝိယဓမ္မနုပါတိဝါခြုံကြောင်းသဘောနှင့်ခြုံကျင်းသဘောကိုအဖန်မှန်ထပ်ထပ်ကျူးလေးရှိသည်ဖြစ်၍မူသည်ဝိဟာရတိနေလေ၏အဝိဇ္ဇာတနာဥပါဒသင်္ခါရကံအစရှိတဲ့အကြောင်းတရားတွေထုတ်သွားရင်အကျိုးရုပ်ဒိဋ္ဌိနဲ့ခြုံရင်းကိုအကြောင်းအကျိုးနှစ်လုံးတို့ရဲ့ခန္ဓာမဲ့ဆက်တည်းတည်းချုပ်နေတဲ့တဘာတွေကိုမြင်အောင်ဆက်ပြီးရှိဖို့ဘုရားရှင်ညွှန်ကြားနေရတယ်ဒါဒီလူတိဗရန်ကျင့်နေမယ်နော်ညွှန်ကြားနေတဲ့အချိန်ကကျတော့နာဗုဒ္ဓမအနေနဲ့ပြောရရင်ပေါ့နော်အဝိဇ္ဇာတနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေကဘယ်အချိန်ခါမှာထုတ်ပါလဲကိလေသာအလုံးကုန်မှသူကထုတ်ကိလေသာအလုံးကြီးဘယ်အချိန်ခါမှာလုံးလုံးကုန်မလဲလို့မေးရင်ရဟတ္တဖို့ဆိုက်တဲ့အခါယဟန္တာဖြစ်တဲ့အခါကုန်မယ်မိမိတို့ကလည်းယဟန္တာကမဖြစ်သေးဘူးမဖြစ်သေးဘူးဆိုလို့ရှိရင်သူယဟန္တာဖြစ်မဲ့အချိန်ဒီအခုချိန်ကနေလက်မြောက်ပြီးကြည့်လိုက်တော့နောက်အနာဂတ်ဆင်းရဲမှာဝင်မနေဘူးလားသူအနာဂတ်ဒီဘဝအနာဂတ်ဖြစ်ခြင်းလည်းဖြစ်မယ်နောင်ဘဝတစ်ခုခုလို့ခေါ်ဆိုအပ်တဲ့အနာဂတ်လည်းဖြစ်ခြင်းဖြစ်မယ်သူအနာဂတ်ဘဝတစ်ခု၌အဝိဇ္ဇာတနာဥပါဒာတေခါနကံဆိုတဲ့ဒီအကြောင်းများဒီနောင်တစ်ဖန်မဖြစ်တော့ချုပ်ချင်းဖြင့်ချုပ်နှိမ်သွားတဲ့အခါအကြောင်းများဒီလုံးလုံးမရှိတော့တဲ့အတွက်အကြောင်းများရှိမှဖြစ်နိုင်တဲ့စွမ်းအားရှိတဲ့အကျိုးတရားတွေလည်းချုပ်သွားတယ်ဘယ်ခါမှအကျိုးတရားတွေလုံးလုံးချုပ်လဲပရိနိဗ္ဗာန်အသုတိရဲ့နောက်ကွယ်တဲ့အကုန်လုံးချုပ်သွားတယ်ဒီတော့မိမိတို့ကအခုအခါပရိနိဗ္ဗာန်ကလည်းမဆန်သေးဘူးမဆန်သေးဘူးဆိုရင်တော့ပရိနိဗ္ဗာန်ဆန်မဲ့ပရိနိဗ္ဗာန်အသုတိအချိန်အခါဒီနောက်အနာဂတ်ဆင်းရဲမှာဝင်မနေဘူးလားဝင်နေတယ်ဘောအနာဂတ်အရတ္တမဲ့ရမယ်အချိန်ခါမှာအဝိဇ္ဇာတနာဥပါဒံတိခါရကံအစရှိတဲ့အကြောင်းတရားတွေချုပ်ငင်းသွားတဲ့အတွက်ပရိနိဗ္ဗာန်အသုတိရဲ့နောက်ဆုံးမှာအကျိုးရုပ်တည်နံဒီနောက်တစ်ခါမဖြစ်တော့ချုပ်ချင်းဖြင့်ချုပ်ငင်းပုံပေါ်မြင်အောင်ဆန့်ရှုဖို့ဘုရားရှင်ဒီတိတိပ္ပံကြည့်စဉ်နဲ့မှာဖြစ်ပြီးဟောထားဟောထားတဲ့အတွက်ကြောင့်တတိပဌံကျင့်စဉ်ဒီပြစ္ဆုတ်ကံပေါ်ရပေါ်ရတတ်တဲ့ကောသာရှုနေတဲ့ကျင့်စဉ်မျိုးဟုတ်သလားမဟုတ်ဘူးနော်ဒီတတိပဌံကျင့်စဉ်နဲ့မှာဘုရားရှင်ကအတိတ်အနာကဆိုတဲ့သကလုံးမတုံ့ပြန်မဲ့လို့သကလုံးပုံစံပြောင်းပြီးသုံးထားတယ်အကြောင်းတရားတွေထင်ရှားဖြင့်အကျိုးတရားထင်ရှားဖြင့်ပေါ့အကြောင်းတရားချုပ်ရင်အကျိုးတရားချုပ်ဖို့မြင်အောင်ရှုပါအကြောင်းကျိုးများလုံးတို့ရဲ့ခန္ဓာမဲ့တည်းတည်းဖြစ်ပြီးပြနေတာတွေကိုမြင်အောင်ရှုပါအနိစ္စဒုက္ခအနတ္တလက္ခဏာရဲ့ဒီသုံးတန်တင်ပြီးတော့တွင်ဉ္ဇဝိပဿနာရှုပါလို့ဒီလိုမြင်ကြတယ်အရင်ညွန်ကြတဲ့အရာအရင်တဏိပဒံဖြစ်နေတဲ့မှာအတိတ်ကအဝိဇ္ဇာတနာဥပါဒံသင်္ခါရကံကျင့်သောပြစ္ဆုတ်ဗမ္မာယုတ်ဒီနန္ဒီထေရဖြစ်ပုံပြစ္ဆုတ်ဗမ္မာပြစ္ဆုတ်ပြုထောင်းနေတဲ့အဝိဇ္ဇာတနာဥပါဒံသင်္ခါရကံကျင့်သောနောအနာကမယုတ်ဒီနန္ဒီထေရဖြစ်ပုံအဝိဇ္ဇာတနာဥပါဒံသင်္ခါရကံအစရှိတဲ့အကျိုးတရားတွေချုပ်ငင်းသွားနေတဲ့အကျိုးယုတ်ဒီနန္ဒီချုပ်ငင်းကုန်တဲ့ကိုမြင်အောင်ရှိရမယ်ဆိုပြီးတော့ဒီမှာဟောထားတဲ့အတွက်တတိပဒံကျင့်တဲ့ဟာအတိတ်အနာဂတ်အရှိတ်တွေပါလားမပါဘူးလားလို့မေးရင်ပါနေတယ်နော်ဒါကြောင့်တတိပဒံဆိုတာဟာဘာဆိုတာကိုနားလည်ဖို့တော့သိပြီးတော့လိုအပ်နေတယ်နော်ဒီတော့အတိတ်ကြည့်လိုက်တော့လည်းအကြောင်းတရားနဲ့အကျိုးတရားပြစ္ဆုတ်ပန်းကြည့်လည်းအကြောင်းတရားနဲ့အကျိုးတရားအနာဂတ်ကြည့်လည်းအကြောင်းတရားနဲ့အကျိုးတရားဒီလိုပြအောင်တော့ရှိရတော့သို့သောဒီနေရာမှာဒီဆုံးယောဂီတွေကကက်ကတ်တက်တက်လာတော့မေးတတ်တယ်ဒီဘဝမှာယဟနာဖြစ်တဲ့ပုဂ္ဂိုလ်တွေအတွက်နောက်အနာဂတ်ဘဝဆိုတာမရှိဘူး။မရှိတဲ့ပုဂ္ဂိုလ်တွေဘယ်လိုအနာဂတ်ကိုရှုမလဲလို့ဒီလိုကတ်တောက်ပြီးတချို့နာမည်ပြပြန်တယ်။အဲ့ဒီမှာညီပုံရအပြင်ပေါ့ယောဂီတွေတော်တော်ခင်ဗျားများဥစဉ်သူတေသနာဖြစ်ရှိပါတယ်။နောက်အနာဂတ်လုံးလုံးမရှိတဲ့ယောဂီလည်းရှိပါလိမ့်မယ်။ရှိကောင်းရှိပါလိမ့်မယ်။သို့သော်များလုံးအပြင်နှစ်ဖက်ရာတွေညကြတယ်။ညကတလောကပြောခဲ့တယ်မဟာဒနတတိသားလို့ပေါ့နော်။ယဟနာဖြစ်နေတဲ့ဗာရမီမျိုးစုံရှိနေမဲ့လို့အကြောင်းမတတ်ချင်ဘူးအကြောင်းမတတ်ချင်တာကတော့လေလေရောဘုရားကတော့သရဏမျိုးစုံဖြစ်တယ်လို့သတ်မှတ်ထားတယ်သရဏမျိုးစုံဆိုတာကတော့ဘုရားစံရှိတဲ့အရိယာတော်ကောင်းတွေနဲ့တွေ့အောင်ကြုံအောင်ပုံစံပြိမ့်နေတဲ့စွမ်းအားရှိတဲ့ဌာနပြင်စင်တိလပြင်စင်သမထအပြင်စင်တွေကိုဆွလိုပါတယ်ဒုသမထအပြင်စင်တွေကဘုရားစံရှိတဲ့အရိယာတော်ကောင်းတွေနဲ့မိကောင်းဆွေကောင်းမိကောင်းဖာကောင်းတွေနဲ့တွေ့အောင်သူကပို့ဆောင်ပေးတယ်အဲ့ဒီပို့ဆောင်နိုင်တဲ့စွမ်းအားရှိနေတဲ့သရဏမျိုးစုံတွေကဒီမဟာဒနတတိယသတိမဏ္ဍပ်မှာချုပ်တဲ့သွားတယ်သူတို့လူပွားကိုရောက်ခဲ့တာတော့မှန်တယ်တစ်ချက်ကံကြောင့်ရောက်ပုံရတယ်ရောက်လာတဲ့အပိုင်းမှာဘုရားဆက်ကြည့်တဲ့အဋ္ဌကတော်ကောင်းနေတဲ့အချိန်ကြီးတွေ့အောင်ဒီကံကပို့ဆောင်ပေးနိုင်တဲ့စွမ်းအားမရှိဘူးအချိန်လွန်သောမှတန်တဲ့လာပြီးတွေ့ရတယ်အချိန်လွန်သောမှတွေ့ရတဲ့အတွက်သူတို့ဟာသရဏမျိုးစုံမအောင်မြင်ခဲ့ဘူးလို့ဒီလိုဆိုရတယ်နော်အချင်းလုံးတော့အရွယ်လုံးမှလွန်သွားပြီဖြစ်တဲ့အတွက်ဘုရားရှင်ကလည်းတရားရနိုင်တယ်စွန့်ရင်ကုန်နေပြီဖြစ်လို့ဘုရားလည်းတရားမဟောတော့ အဲ့ဒီလိုပုဂ္ဂိုလ်တွေဒီနှစ်ဖက်ရမှာဖြစ်ဘူးလားသရဏမျိုးစေတအောင်မြင်မဲ့လို့ဘုရားဆက်ကြည့်တဲ့အရိယသရောကောင်းနေတဲ့အချိန်ကြီးတွေ့ကြမယ်ဆိုရင်ဉာဏ်နဲ့ဖြစ်နေတဲ့မျိုးစေကောင်းနေရှိတယ်ခုတော့အဲ့ဒီမျိုးစေကောင်းနေပြီဘုရားဆက်ကြည့်တဲ့အရိယသရောကောင်းနေတဲ့အချိန်ကြီးမတွေ့တဲ့အတွက်ဉာဏ်နဲ့ဖြစ်သေးလားမဖြစ်ဘူးအဲ့ဒီလိုပုဂ္ဂိုလ်မျိုးတွေကိုပစ္စည်းမှအဘိကအတုလို့ခေါ်ပါတယ်အဲ့ဒီပစ္စည်းမှအဘိကအတုတွေဟာခုခင်မှာတော့ဘုံများပေါ်ရရှိတယ်လို့အရှင်ကတော့ယောဂီတွေရဲ့အတွေ့အကြုံများသမ်းမှတ်ကြည့်နော်အစ်စ်လေးပါမတည်ကောင်းလားဆိုရှိကောင်းပါတယ်အစ်စ်ရှိရမယ်ဆိုရင်တော့သောပုဂ္ဂိုလ်ဒီဒီဘဝပြစ်ဆုံးပါမှာရုပ်တည်နာနေကအနာဂတ်ပဲတာသူပြီးသိသိလိုက်တဲ့အခါဒီဒီဘဝဆင်းနေစေရဲ့နောက်ကွယ်မှာဘာရုပ်နာမှသိသိလို့မရဘူးအဲ့ဒီလိုဆုံးလို့ချင်းတော့နောက်အနာဂတ်ဘဝကမရှိဘူးမရှိရင်သောတော်ကောင်းအတွက်ဒီအနာဂတ်ရှိဘက်ကိုဘယ်လိုရှိမလဲလို့မင်းရင်တော့အဲ့ဒီအပိုင်းကတော့မိမိရှိသမျှအနာဂတ်ကိုပဲရှုပြီးတော့ဒီလောက်ရှိသမျှအနာဂတ်ကပြိဋိဘမစမ်းမီအနာဂတ်ပေါ့နော်တို့တော့ကံဒီမှာဘုန်းကပြောသလိုပေါ့နှစ်ဖက်ရတယ်တချို့ညာကြပါတယ်ပစ္စည်းမဘွေးကအတုတွေညာကြတယ်ညာနေတဲ့အတွက်တော့အကြောင်းမြင်နေရင်လည်းဒီဘဝမှာပြိနိဗ္ဗာန်သုတိဆိုင်ခြင်းဆိုင်သွားမယ်အကြောင်းမမြင်ရုပ်ခဲ့ရင်လည်းနောင်ဘဝတစ်ခုခုကြမှာပြိနိဗ္ဗာန်သုတိရောက်ခြင်းရောက်မယဟန္တာဖြစ်ခြင်းဖြစ်မယ်ပေါ့နော်ဒီဘဝမှာယဟန္တာဖြစ်ခြင်းလည်းဖြစ်မယ်မဖြစ်တော့လည်းဖြစ်မယ်နောင်ဘဝတစ်ခုခုကြမှာယဟန္တာဖြစ်ခြင်းလည်းဖြစ်မယ်မဖြစ်တော့လည်းရှိမယ်ဒီလိုပုဂ္ဂိုလ်တွေကျွန်တော်ခင်ဗျားများသိကြပါတယ်နော်အဲ့ဒီပုဂ္ဂိုလ်များအတွက်တော့အထူးသဖြင့်နောင်အနာဂတ်ဆိုတာရှိလို့ရပါတယ်ဘယ်ဘုံဘယ်မှာမနေနဲ့အပြင်ရှိမနေလို့မင်းတော့ဘယ်နှကယောဂီတရာကောင်းကိုပြန်ပြီးကြည့်လိုက်တော့နော်သူကအနာဂတ်မှာအနန္တဘဝတော့သူကစိတ်ညှိုးကင်းရှိနေပါတယ်နော်ဘဝတစ်ခုကိုရွေးချယ်ခဲ့ရမယ်ဆိုရင်တော့သူကလူဘဝကိုတော့တိတ်ပြီးမနှိမ့်ချိုက်တော့ဘူးနောက်ဘဝကိုသူကနှိမ့်ချိုက်ကြတယ်ဘာကြောင့်လဲအလင်းကြဆုံးနတ်ဘဝမှာတွေ့တန်ခဲ့တဲ့အစွဲလေးတွေပဲနော်။နည်းနည်းလေးတကယ်ကမ်းခွဲရတဲ့အခါကျတော့နည်းနည်းလွမ်းမုံရပါတယ်နော်။တခါကြီးလိုလိုနဲ့တွေ့ပါတယ်နော်။ခန့်ကြံကြလေးခွဲလာရပြီဆိုတော့လည်းငကောတော့အိမ်မက်ထွက်ခဲ့တဲ့အခါတော့လည်းအကုန်လုံးမောင်းတင်လာတာအပြတ်ချမယ်ပဲ။ညောတော့လည်းနည်းနည်းကြာလာတော့ရက်ကညောင်းလာတော့နည်းနည်းပြန်ပြီးလွမ်းနေတယ်တွေ့ပါတယ်။ကိုယ်လည်းဒီတိုင်းမျိုးသူကနတ်တော်ဘဝတော့သာသနာတရားကဘဝကိုသူကဆက်ပြောပြီးတော့ဆူတောင်းရတယ်သာသနာ့တရားကဘုရားရောက်ရှိပြန်တော့လည်းနည်းနည်းလက်ဘုရားကိုနည်းနည်းလေးပြန်ပြီးလွမ်းနေတဲ့တွေ့တယ်နော်နတ်တော်ဘုရားကိုသူကရွေးချယ်လိုက်ဘာကံလဲလို့မေးတော့ယုံဘုရားကိုရှင်းနှိမ့်စဉ်ရှင်းခိုးဝုပြုံနေတဲ့ကံပဲနော်အဲ့ဒီကံမှာသူကနတ်တော်ဘုရားကိုဆူတောင်းလာတော့မဟုတ်ပါဘူးနော်ဘဝတစ်ခုဆိုတော့နောင်အနာဂတ်မှာရှိခဲ့မယ်ဆိုရင်ပေါ့သူရွေးချယ်နိုင်တဲ့ဘုရားကတော့လက်ဘုရားပဲအဲ့ဒီဘုရားလောက်ဆိုတော့ရှင်းကလေးနည်းနည်းညွတ်နေတယ်ဘာဖြစ်လို့လဲနဘဝမှာတွေ့တာဖြစ်တဲ့အရှင်ဓာတ်ကလေးကဒီဘဝအထိလာပြီးတော့ဟပ်နေတယ်ဒီသဘောလေးတွေနဲ့ဒါဝါဒနာဘာဝီစတဲ့ရှင်ဝတိတလေးလွန်ချမ်းနေတယ်နော်ဝါဒနာဘာဝီတက်ငွေလေးတွေကဘဝစတဲ့စတဲ့လက်ပြီးတော့ကပ်ပြီးပါနေတတ်ကဲအဲ့ဒီဘဝကနေပြီးတော့သူကနဘဝကိုရောက်သွားတော့ဒုတိယပထမအနာဂတ်မှာနဘဝတော့မှန်တယ်ယုံဘောတော်ကအိမ်မှာရှိနေတဲ့ယုံဘောတော်ကနေ့စဉ်ရှင်ခိုးဝုပြုနေတဲ့သင်္ခါရကုသိုလ်ကံစေတနာဥဒ္ဓနဲ့လှမ်းပြီးတိုက်ကြည့်တော့လည်းတိုက်လို့ရတယ်။တိုက်ရတဲ့အချိန်ကမှဒီကံမှာနန္ဒဘောကိုဆူတောင်းနေတာတွေမပါဘူး။မပါဘဲနဲ့ဘာကြောင့်နန္ဒဘောကိုရတဲ့ကလေးလို့ပြန်ပြီးဆက်စင်ကြည့်လိုက်တော့သူတို့ဆူတောင်းနေဆိုတာကတိတ်လူရင်းတော့မဟုတ်တော့ဘူး။သင်ကဲညှုတ်ကင်းချက်မှုကလည်းလူရင်းပါနော်။ဆူမတောင်းမိမဲ့လို့စိတ်ထဲမှာဥတည်ထားတယ်အဲ့လိုမောင်မျိုးဆိုတာကစိတ်ကဥတည်ပြီးတော့ကောင်းမှုကုသိုလ်တစ်ခုပြုနေရင်လည်းအဝိဇ္ဇာတဏ္ဍဥပါဒံခြံရံထားတယ်လို့ပဲခေါ်ရပါတယ်ဒီကံပါနော်ကိုယ်နဲ့ဒီတိုင်းကသူ့ရဲ့ရှင်းရှင်းအိမ်မှာရှိတဲ့ရုပ်ဘတော်ကိုရှင်းကုန်ပူဇော်နေတာကနတ်ဘကိုညံခံညှုတ်ကန်းချက်နေတဲ့စိတ်ဓာတ်ကလေးတွေဒီကံမှခြံရံထားအဲ့ဒီနတ်လို့အတိမနေတဲ့သဘောကအဝိဇ္ဇာနတ်သားလို့အတိမတဲ့သဘောကအဝိဇ္ဇာထိုနတ်ဘကိုတည်တံတက်မတဲ့သဘောကတဏ္ဍထိုနတ်ဘကိုစိတ်ကဆွဲနေတဲ့သဘောလေးကဥပါဒံဒေဝိဇ္ဇာတနာဥပါဒံသုံးခုခြံရံပြီးတော့မှယုံဘောတော်ကိုရှင်းကုန်ပူဇော်ခြင်းဆိုတဲ့ကုသိုလ်စေတနာဥစုကိုပြည့်စုံပြုထောင်ခဲ့တယ်သင်္ခါရသောသင်္ခါရပြည့်တဲ့ထုတ်ပြတော်တဲ့အချိန်ကမှယုံနာခြင်းမှမြုပ်နှံထားခဲ့တဲ့စွန့်အင်တတ္တိလေးကတော့ကံပေါင်းလိုက်တော့ဝိဇ္ဇာတနာဥပါဒံသင်္ခါရကံနော်အကြောင်းတရားငါ့ကိုစုံသွားတဲ့အတွက်နောက်ဘောကတော့ရောက်သွားပါတယ်သို့တော်အဲဒီသို့တော်ကတော်ခဲ့တယ်နဘဝနေနေရရှိကြတော့လည်းနည်းနည်းပြန်ပြီးကြီးမွေးကြနေတယ်ဒီပါလေနော် မိမိတို့သူကအဲ့ဒီကြတော့ယဟန်ဘောကသူအပြန်ဆူတောင်းနေတယ်ဟောခက်ဘောကသိခက်တယ်ခက်ဘောကနော်နတ်ဘောကမြင်ပြီးတော့ယဟန်ဘောကသူကပြန်ပြီးတော့စိတ်ညစ်ကန်းဆိုင်နော်ယဟန်ဘောနဲ့ပဲနိဗ္ဗာန်ကိုမျက်မှောက်ပြုပြီးသံဃာကြီးကိုအဆုံးသတ်ဖို့သူဆူတောင်းနေတယ်နတ်ဘောကကြတော့နော်တကယ်တော့များလာတော့လေဒီကကြီးတွေတော်တော်ကြီးကိုသာပါတယ်နော်ဒီကာမဂုဏ်တွေဆိုတာကမခံနိုင်ရပြီတော့ဒီကံမှာတော်တော်လေးကြုံ့မိမယ်လို့အထင်ကြီးပြီးတော့ပြောနေတောင်းတခဲ့တယ်။ဒီကြိမ်းခံစားရတာကစိတ်ကြီးအင်အားကမြန်လာတော့လေပြန်ပြီးတော့နှီးွေပြန်လေနော်အဲ့ဒီနှီးွေတဲ့အခါကျတော့မှယဟန်ဘောတော့သူကပြန်ပြီးဆူတောင်းတယ်အဲ့ဒီဆူတောင်းနေတဲ့ယဟန်ဘောကျတော့ဘယ်လိုယဟန်ဘောမျိုးဖြစ်မလဲလို့မေးရင်ဆိုယဟန်ဘောအမှန်ပဲမန္တရာကြီးကိုအဆုံးသတ်နိုင်တဲ့ယဟန်တော်ဖြစ်ရမလို့ဤဒီစုတော်နောက်ထပ်သူမဆက်ချင်တော့နော်ဒီကကြီးတွေကြတော့ဆက်ချင်နေအောင်မယ်ဆိုရင်တော့ဆက်အောင်ပါပဲမဆက်ချင်ဘူးဆိုရင်လည်းမဆက်နိုင်တဲ့ဉာဏ်ဒီကိုတော့ပြန်အထုတ်ဖို့ဆိုရယ်အဲ့ဒီဉာဏ်ဒီမှာဒါနကျင့်စဉ်သီလကျင့်စဉ်သမထကျင့်စဉ်ခေါ်တဲ့သရဏမျိုးစီလင်းဆိုရယ်ဝိပဿနာကျင့်စဉ်လို့ခေါ်ဆိုအပ်တဲ့ဝိဇ္ဇာမျိုးစီလင်းလိုအပ်တယ်။ဗရဏမျိုးကြီးကလက်ရှင်နဲ့တူတယ်လိုချင်တဲ့နေရာရောက်အောင်ဖို့ပေးတယ်။ဖို့လိုက်တဲ့အချိန်ကမှသူဘုရားဆက်ကြည့်တဲ့အရိယာတော်ကောင်းတွေတွေ့တဲ့ကျုံတဲ့အခါမှာဘုရားဆက်ကြည့်တဲ့အရိယာတော်ကောင်းတို့ဟောကြားပြတာဆုဆုံးမှတဲ့။တရားကိုခံယူနိုင်တဲ့စွာအားဘာတရားလဲလို့မေးရင်အထူးသဖြင့်ခိစ္စာ၄ပါးနဲ့စက်တဲ့တရားစကားခိစ္စာ၄ပါးနဲ့စက်နေတဲ့ဒီတရားစကားကိုခံယူနိုင်တဲ့စွာအားကတော့ဝိဇ္ဇာမျိုးကြီးရဲ့တာဝန်ပဲ။ယောဇဉ်မရှိရင်ဒီကကြီးတရားသင်ရတာသိခဲ့ယောဇဉ်ရှိနေတဲ့ပုဂ္ဂိုလ်တော်မှတခါတလေအထုံကအာပြော့နေတယ်ဆိုရင်ပေါ့သင်ရတာသိခဲ့တရားပြတဲ့အပိုင်းမှာဒီယောဇဉ်နဲ့နေသိရတဲ့အပိုင်းမှာအတွေ့အကြုံတချို့ပုဂ္ဂိုလ်တွေတတော်ကိုသင်ရတာခက်တာတွေ့ရတယ်။ဇောင်းယောဇဉ်ပြိဿတမုတ်ကရှိလိုက်ပြီးဆိုရင်ပုံပြီးခက်လာတယ်။အဲဒီကနေဒီစိတ်နဲ့တည်းဖြင့်သင်ရတာခက်တဲ့ကိုခက်တယ်။ဒီနေ့ဒီရရှိနေဒီကဥစဉ်ကနေနေသူခဏခဏစနေတယ်ရှိနေတာလကလက္ခဏရတ္တပိစုပရပရတ္တပဲရှိတယ်။အဲဒီရှိပဲဒီကုန်းကြီးတလုံးစီမင်းပဲပြန်ပြရမယ်ဆိုပြန်မပြနိုင်ဘူး။ပြန်ပြရမယ်ဆိုသူအမထုတ်တော့ဘူးတဲ့။ဟောပြန်တယ်။ဘာဖြစ်လို့လဲ။အတိတ်ကစကားပြောလာတယ်။အရွယ်ကြီးကစကားပြောလာတယ်နော်။မင်းကတဖြည်းဖြည်းခက်လာ။အဲဒီတော့အတိတ်ရဲ့ကြီးနိုင်ရင်ပို့ပြီးသင်ရတာခက်လာတယ်နော်။ဒါကြောင့်အတိတ်ငယ်ကြီးအဲ့အရွယ်ငယ်တုန်းကျူတာဟာအကောင်းဆုံးပဲနော်အဲ့တော့ဒီနတ်ဘဝမှာသူကဘာလုပ်တယ်လို့ပြောတော့ကမ္မထန်တရားပေါ်မြတ်အထုတ်ပါတယ်နော်ကမ္မထန်တရားဒီပေါ်မြတ်အထုတ်ပြီမဲ့လို့အဲ့ဒီကမ္မထန်အထုတ်တဲ့ကံကတော့ဒီယဟန်ဘဝကိုလာပြီးအကျိုးမပေးဘူးယဟန်တော်ကိုရှေခုတ်ပူဇော်ကြတော့တဲ့ကံကပဲပြန်ပြီးတော့လူဘဝကိုအကျိုးပေးတယ်အဲ့ဒီနတ်ဘဝမှာပြန်ပြီးတော့သူကရှေခုတ်မှာဖြစ်ပါတယ်ရှေခုတ်ပူဇော်တဲ့ကံပဲနော်ဒီတော့အဲဒီအဝိညာဏဥပါဒံသင်္ခါရကံဒီကြောင့်ယဟန်ဘဝရတဲ့အခါယဟန်ဘဝခေါ်တော့သူအဆုံးသံဃာကြီးကိုအဆုံးတတ်နိုင်လိမ့်မယ်ဆိုတာကိုလှမ်းကြည့်တော့တွေ့နေတယ်နော်။အဲဒီလိုတွေ့တာကိုပါလေဝရဓမ္မနုပါတိဝါဓမ္မေတုဝိဖရတိဓမ္မေတုနိဝရဏဓမ္မတို့၌ဝါယုံဏဓမ္မသင်္ခါရတရားစုတို့၌ဝရဓမ္မနုပါတိဝါချုပ်ကြောင်းတော်သည်ချုပ်ခြင်းတော်ကိုအဖန်မှန်အထက်တန်ရှိနေရှိသည်ဖြစ်လို့မူလီဝိဟာရတိနေလေ၏ဒီလိုဟောတာ။အဝိဇ္ဇာတနာဥပါဒံသင်္ခါရကံအစရှိတဲ့အကြောင်းမြတ်တွေကထိုဒုတိယအနန္တလို့ခေါ်ဆိုအပ်တဲ့ယဟန်ဘုံမှာချုပ်သွားမယ်။နော်။နောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြစ်ချုပ်သွားလိမ့်မယ်။အဲဒီလိုချုပ်ခြင်းသွားတဲ့အချိန်ခါမှာသို့ယဟန်ဘုံပရိနိဗ္ဗာန်သုတိအနောက်ဆုံး၌ယုတ်ဒီနန္ဒီနန္ဒဖာမဖြစ်သောချုပ်ခြင်းဖြင့်ချုပ်သွားလိမ့်မယ်။အဲ့ဒီချုပ်ခြင်းမှာကဘုရားနဲ့လှမ်းမြှုပ်ပြီးမြင်အောင်ကြည့်ရမယ်အပိုင်။အဲ့ဒီလိုကြည့်တဲ့အပိုင်ကအနာဂတ်ချုပ်ခွင့်ဖြစ်နေတယ်နော်။အဲ့ဒီအနာဂတ်ချုပ်ခွင့်ကိုလည်းဖျက်ခြင်းဒီတိတိပ္ပရဏအတုတ်တန်ဖြစ်စဉ်ထဲမှာပြီးပြီးလင်းလင်းကြီးဖြည့်သွင်းပြီးတော့ဟောထားပါရဲ့နော်။အဲ့ဒီလိုအကြောင်းတရားတွေသိပြီးအကျိုးတရားသင်ချဖြစ်ဖို့အကျိုးတရားတို့ရဲ့ဖြစ်မှုအကြောင်းတရားနဲ့ချုပ်ရင်းသွားရင်အကျိုးတရားတွေရဲ့ချုပ်ရင်းပုံအကျိုးတရားတွေရဲ့ချုပ်မှုခဏမဆက်တက်တက်ပြတ်မှုအဲ့ဒီသဘောတွေကိုမြင်အောင်ရှုပြီးတဲ့အပိုင်းမှာနောက်တစ်ဆင့်ဘုရားရှင်ကဖန်ဆင်းကြပြန်တယ်သမုဒိယဝေယဓမ္မနုပါတိဝါဓမ္မေတုဝိဟာရတိ ธรรมิตุนิวรณธรรมโตไสวะยุคหันธรรมสังขารติยะสุโตไสตมุติยวะยะธรรมนุภาติวะภิเจ้าตบะภิเจ้าตบะชุจ้องตบะภิชุจ้องตบะโกอภัมมะอัตถะตะชิเรชิติชิเรมุลีวิหารติเนเลอิအဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်အဝိဇ္ဇာထုတ်ခြင်းကြောင့်ယုတ်ထုတ်ဤအဝိဇ္ဇာလည်းဖြစ်ပြီးအနိစ္စယုတ်လည်းဖြစ်ပြီးအနိစ္စသတိဖြင့်ဒီလိုရှုဖို့ဘုရားရှင်ပြန်ကြတယ်နော်။ကောင်းပြီ။ဒီတော့ဒီဘက်မှာတချို့ယောဂီတွေကဗာမေးကြတယ်။ဒီနာမရှုလို့ဘာထုမလဲတစ်ချက်။ဒီနာကဒီကျင်းဒီအိကအမျက်ဖြစ်မှလားဒါတစ်ချက်မေးကြတယ်။အဲ့ဒါကလည်းမဟာဒနတတိသားတို့ပုံစံပဲ။ဖြစ်ခြင်းလည်းဖြစ်မယ်။မဖြစ်တော့လည်းရှင်းဖြစ်ခြင်းဖြစ်မယ်ဆိုတာကကိုယ်ကဒီဘဝမှာအကြောင်းကျဲတွေကိုကိုယ်အောင်ရှုနိုင်တဲ့စွမ်းအမ်းမရှိတော့ဖြစ်မယ်။ဒီဘဝမှာပဲအကြောင်းကျဲတွေကိုကိုယ်အောင်ရှုနိုင်ရင်တော့မဖြစ်တော့ဘူး။ဒီတော့အကြောင်းကျဲတွေကိုကိုယ်အောင်ကဘယ်လိုတတ်ရမလဲလို့မေးတော့အဲ့ဒီအနန္တဘဝအပေါ်မှာစွန့်နေတဲ့အစွဲတွေလည်းပြုတ်အောင်ရှုရတယ်။အတိတ်ဘဝအပေါ်မှာစွန့်နေတဲ့အစွဲတွေလည်းပြုတ်အောင်ရှုရတယ်။ပြိဿုဘဘဝခန္ဓာငါးပါး၅ပါးအပေါ်မှာစွန့်နေတဲ့အစွဲတွေလည်းပြုတ်အောင်ရှုရမယ်။အတိတ်ခန္ဓာ၅ပါးပစ္စုပန်ခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးအဲ့ဒီအတိတ်ကပစ္စုပန်ကာလသုံးပါးအတွင်းတည်ရှိနေတဲ့ခန္ဓာ၅ပါးတွေအပေါ်၌စွန့်နေတဲ့တဏှာစွန့်မှန်တာစွန့်ဒိဋ္ဌိစွန့်အကျိုးတွေပြုတ်အောင်ရှုရဘယ်လိုပြုတ်မလဲလို့မေးတော့ဘယ်ခါမှဘယ်လိုပြုတ်မလဲလို့မေးရင်တော့အဲ့ဒီအတိတ်ကပစ္စုပန်လို့ခေါ်ဆိုအပ်တဲ့ကာလသုံးပါးအတွင်းမှာတည်ရှိနေတဲ့ခန္ဓာ၅ပါးယုတ်တရားနံတရားတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့သုယုံဏတို့ရဲ့ဖြည့်ပြီးပြည့်နေတဲ့သဘောတည်းကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စလို့သူနည်းရှုရမယ်။ဖြည့်ခြင်းပြည့်ခြင်းနဲ့အနိစ္စခံရတဲ့သဘောတည်းကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခလို့သူနည်းရှုရမယ်။မမြဲစည်းပဲအတိတ်ကအခိုင်အမာဖြစ်တာရာအဖြစ်ဒီနေ့လည်းအတ္တမဟုတ်တဲ့သဘောတည်းကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနတ္တလို့သူနည်းရှုရ။အဲဒီလိုအနိစ္စလို့ဒုက္ခလို့အနတ္တလို့သူနည်းရှုနေတဲ့အပိုင်းမှာအဲဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တစ်လက်စီတင်ပြီးသူနေနေရှိနေတဲ့အခါအနိစ္စဥပါဒနာညာဒုက္ခဥပါဒနာညာအနတ္တဥပါဒနာညာနည်းကရင့်ကျက်တာရင့်ကျက်လာတဲ့အခါအဖြစ်ကိုနှလုံးမသွင်းမဲ့အပြစ်တက်ကိုတစ်ဖက်သားနှလုံးသွင်းလိုက်ရင်အပြစ်နဲ့ပဲအကူသွားတယ်ကူသွားတဲ့အခါမှာဝိပါဒနာညာနည်းကရင့်တဲ့ရင့်ကျက်တဲ့ဆက်လာလိမ့်မယ်အဲဒီလိုရင့်ကျက်လာတဲ့ဝိပါဒနာညာနည်းကအနိစ္စဥပါဒနာညာကမာနစွာကိုဖြိုးနိုင်တယ်ဒုက္ခ